Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တရဲ့2019ခုနှစ်ဩဂုတ်လ30ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line မီတာ25 32 50နဲ့ line လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါပါရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုကင်တွယ်တဲ့နေရာမှာဆွေးနွေးပြောဆိုမှုနဲ့မဖြေရှင်းနိုင်ဘူးလို့အမေရိကန်သမ္မတထရန့်ကပြောဆိုလိုက်ပါတယ်။ရခိုင်ဒေသဘက်ကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီသတင်းပတ်အတွင်းထွက်ပြေးလာသူ 18,000 နီးပါးရှိပြီလို့နိုင်ငံတကာရွှေပြောင်းခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်။
အခုညပိုင်းဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းပြည်ပခန့်ဖြစ်ရာဒေသတွေကအခြေအနေမှန်ကိုသိရဖို့စူးစမ်းနေတဲ့သတင်းတောက်တွေအတွက်လုံခြုံရေးအခြေအနေနဲ့ပတ်သက်လို
့မောင်နှောင်းရဲ့ဒီကြီးတောက်ထဲမှာရခိုင်ဒေသခံသတင်းတောက်တွေကြောင့်မှပဲတော်တော်လေးကိုသူတို့အပြစ်ထားပြီးသွားနေရတယ်။နောက်ချင်းကြောင့်မှုတွေလည်း
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့အတူနာဆင်ရမှာဖြစ်သလိုဘူးသီးတော်မောင်တော်ဘက်ကကိုယ်တိုင်သွားရောက်သတင်းယူနေတဲ့ VOA သတင်းတောက်နဲ့ဆက်သွယ်မေးမြန်းထားတဲ့အနေမြေလုံခြုံရေးဆိုင်ရာအခြေအနေကိုလည်းပြောပြပေးဦးမှာပါ။တရုတ်ပြည်ရဲ့နေဆက်မြို့ရွှေလီမြို့နယ်ကတရားမဝင်မြန်မာရွှေ့ပြောင်းလုပ်သမားတွေကိုဖမ်းဆီးတာတပ်ဖြတ်မှုတစ်ခုရှိခဲ့တာအပေါ်မျက်မျှတရအရေးယူပေးရေးတရုတ်အာဏာပိုင်တွေကိုစန္ဒပြတောင်းဆိုနေတာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အဲဒီနောက်အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေဟာအရင်သမရဟောင်းလက်ထက်ကတိုင်ပဲလားဆိုတာကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိကြည့်ထိုင်တဲ့ကိုအောင်အောင်တို့ကြီးညာပေးပါမယ်ရှင်
။မြောက်ကိုရီးယားဘက်ကပေဒိန်းတပ်ဒုံးချီတစ်စင်းကိုစမ်းသပ်ခဲ့ပြီးတဲ့နောက်မှာတော့မြောက်ကိုရီးယားရဲ့ချင်းချမှုကိုကင်တွယ်ထားမှာဆွေးနွေးပြောဆိုမှုနဲ့မဖြေရှင်းနိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘက်က25နှစ်တိုင်တိုင်မြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုခဲ့ပြီးနောက်တောင်းသမျှငွေလည်းပေးခဲ့ပြီးဆွေးနွေးပြောဆိုမှုနဲ့မဖြေရှင်းနိုင်ဘူးလို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာဒီကနေ့ဗုဒ္ဓဟူးနေ့မနက်ပိုင်းမှာရေးသားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတော့မနေ့ကဂျပန်နိုင်ငံကိုကြော်ဖြတ်ခဲ့တဲ့ပေဒိန်းတပ်ဒုံးကျည်စမ်းသပ်မှုကတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးရဲစည်ရေးလေ့ကျင့်မှုကိုတုံ့ပြန်တာလို့ခုခံပြောဆိုပါတယ်။တကယ်စစ်ပွဲမှာပြစ်ခတ်သလိုမျိုးဒုံးကျည်စမ်းသပ်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားစစ်တပ်ရဲ့ပစိဖိတ်သမုတ်တရားတွင်စစ်စင်ရေးရဲ့ပထမဆုံးအဆင့်နောက်ဂွမ်ကျွန်းကိုထိန်းနိုင်ရေးအတွက်အဓိပ္ပာယ်ပြည့်ဝတဲ့ပနားမဆောင်ရွက်ချက်တစ်ခုဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ပြောဆိုတာကိုနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ကဒီကနေ့မနက်ပိုင်းမှာထုတ်လွှင့်ပါတယ်။လက်ရှိပြည်ပခန့်ကိုဆွေးနွေးဖြေရှင်းလာရေးအတွက်မြောက်ကိုရီးယားဘက်မှအမြင့်ဆုံးဖိအားပေးဖို့လိုအပ်ချက်ကိုလည်းဒီကနေ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုအတွင်းတောင်ကိုရီးယားသမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့သဘောတူညီခဲ့ပါတယ်။အမေရိကန်ရစ်တပ်ကလည်းကာကွယ်ရေးစနစ်တွေကိုစမ်းသပ်မှုတစ်စိတ်တစ်ပိုင်းအဖြစ်ဒီကနေ့ဗုဒ္ဓဟူးနေ့မှာဟာဝိုင်ကမ်းလွန်မှာတာလတ်ပြေပေဒိန်းဒုံးကျည်တစ်စင်းကိုအောက်အောင်မြင်မြင်ပစ်ချခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပေဒိန်းတပ်ဒုံးကျည်စမ်းသပ်မှုအပြီးမှာအခုလိုစမ်းသပ်တာဖြစ်ပါတယ်။အမေရိကန်ရစ်တပ်တင်းမော်တစင်းပေါ်ကနေရစ်တပ်တပ်ဖွဲ့ဝင်တွေကခက်ခဲရှုပ်ထွေးလာတဲ့ကာကွယ်ရေးဆိုင်ရာစမ်းသပ်ပြန်တပ်မှုကိုအောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့ရစ်တပ်ကကြေညာချက်ထုတ်ပါတယ်။ဒုံးကျည်ချင်းချောက်မှုကြီးထွားလာတာနဲ့အတူအမေရိကန်အနေနဲ့ပေဒိန်းတပ်ဒုံးကျည်ကာကွယ်ရေးနည်းပညာတွေဖွံ့ဖြိုးရေးဆက်လက်ဆောင်ရွက်မယ်လို့အမေရိကန်ဒုံးကျည်ကာကွယ်ရေးအေဂျင်စီရဲ့ညွှန်ကြားရေးမှူးဒုတိယဗိုလ်ချုပ်ကြီးဆန်ဂရစ်ပစ်ကပြောဆိုထားပါတယ်။မနေ့အင်ကာနေကပဲမြောက်ကိုရီးယားဘက်ကပေဒိန်းတပ်ဒုံးကျည်တစ်စင်းကိုဂျပန်နိုင်ငံဘက်ကနေကြော်ပြီးတော့ပြစ်လွတ်ဆန်းသတ်ခဲ့တာဖြစ်ပါတယ်
။ Hurricane Monsoon ဝင်ပြီးနောက်ဆက်တွဲအနေနဲ့မကြုံစဘူးမိုးစတိုက်ရွာသွန်းခဲ့တာကြောင့်အမေရိကန်ပြည်အောင်စု Texas ပြည်နယ် Houston မြို့ကကုညီကစေးအဖွဲ့ရီယာတောင်းနဲ့ချီတဲ့ရေပေးသင့်သူတွေကိုကုညီရေးအခက်တွေ့နေပါတယ်။လက်ရှိမှာလူ 3,000 နီးပါးလောက်အတွက်ယာယီနေရာထိုင်ခင်းချထားပြီးတဲ့အကြောင်းကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်မုန်တိုင်းဟာအခုခါမှာတက်ဆက်ပြည်နယ်နဲ့ကဲ့ရဲ့လူဝီဇီယားနာပြည်နယ်တွေကိုဝင်ရောက်သွားပြီးမိုးတံတက်တာသွားပြီးဆိုပေမဲ့ဒေသခံတွေရင်ဆိုင်နေရတဲ့ပြဿနာတွေအဆုံးသတ်သွားတာတော့မဟုတ်ဘူးလို့ Houston မြို့တော်ဝန်ကသတိပေးပါတယ်လူတွေကိုအန္တရာယ်ကင်းစွာကယ်ထုတ်နိုင်ရေးအတွက်ထောင်ထဲချီတဲ့ကယ်ဆယ်ရေးလုပ်သားတွေစေတနာဝန်ထမ်းတွေကနေ့ညမနာဆောင်ရွက်နေကြပါတယ်ထပ်ပြီးတော့ကယ်ထုတ်လာတဲ့ထောင်ထဲချီတဲ့ရေဘေးဒုက္ခသည်တွေလဲဟျူစတန်မြို့ကခရစ်ယာန်ဘုရားကျောင်းကြီးမှာဖွင့်ထားတဲ့ယာယီစခန်းတွေမှာခိုလုံနေကြပါတယ်သမ္မတဒေါ်နယ်ထရမ့်ကလည်းအင်္ဂါနေ့ရုံးကတက္ကစ်ပြည်နယ်ကိုရောက်ရှိလာပြီးပြည်နယ်အစိုးရအပြင်မြို့တော်ဝန်ရှိသူတွေနဲ့ပူးပေါင်းပြီးကုညီလုတ်ကင်မှုဂရီဘေးပြောဆိုပါတယ်မုံတိုင်းတန်ကြောင့်လူ9ဦးထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူရှိမှန်းထားတာတစ်ခုဖြစ်တဲ့အခွန်နှုန်းထားသတ်မှတ်ချက်တွေပြုပြင်ပြောင်းလဲရေးအစီအစဉ်ပေါ် ထောက်ခံမှုယာယီကြိုးပမ်းဖို့မေဇူရီပြည်နယ်ကိုတွားရောက်မှာဖြစ်ပါတယ်။ Springfield မြို့မှာဒီကနေ့ဗုဒ္ဓဦးနဲ့မင်ကွန်းမှာတော့အခွန်ကောက်ယူမှုပြုပြင်ပြောင်းလဲဖို့လိုအပ်ချက်တွေကိုတမရကအဓိကထားရှင်းပြမှာဖြစ်ပြီးအစည်းအဝေးရဲ့အသေးစိတ်တွေကိုပြောမှာမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခွန်ရှော့ချဖြတ်တောက်မှုဟာအမေရိကန်အလုပ်သမားတွေကိုအထောက်အကူဖြစ်စေမယ့်နည်းလမ်းတစ်ခုဖြစ်တယ်လို့တမရကပြောမယ်ဆိုပြီးတော့လည်းသူတို့ကဆိုပါတယ်။စီးပွားရေးလုပ်ငန်းကြီးတွေအပေါ်အခွန်ကောက်ခံမှုကို35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိရှော့ချဖို့တမရထရန့်ကအရင်တုန်းကအဆိုပြုထားတာဖြစ်ပါတယ်။
အမေရိကန်စစ်တပ်တွင်မှလေရင်ကပြောင်းလဲထားသူတွေကိုအမှုတန်းခွင့်တားမြစ်ဖို့တမရဒေါ်နယ်ထရမ့်ရဲ့ညွှန်ကြားချက်ကိုဘလောက်အကောင့်တဲ့ဖော်မလဲဆိုတာကိုအမေရိကန်စစ်တပ်နာချုပ်ပင်နဂွန်ကလေးလာသုံးသပ်နေတဲ့အချိန်အတွင်းလက်ရှိစစ်တပ်မှအမှုထမ်းနေတဲ့လေရင်ကပြောင်းလဲထားသူတွေကိုဆက်လက်အမှုတန်းခွင့်ပြုထားမှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်ဥပဒေနဲ့အညီဒီအသုံးစရိတ်ဆိုင်ရာကိစ္စတွေနဲ့ကန့်ညီမှုရှိရေးကိုဆောင်ရွက်မှာဖြစ်တယ်လို့စီရေးဆိုင်ရာအစင်သည့်ရှိရေးနဲ့တိုက်ခိုက်ရေးစွမ်းရည်နောက်တပ်ဖွဲ့စည်းလုံးမှုတို့ကိုထည့်သွင်းစဉ်းစားသုံးသပ်ပြီးအစီအစဉ်ချမှတ်ကျင့်သုံးသွားမယ်လို့ကာကွယ်ရေးဝန်ကြီးမက်ဒစ်ကမနေ့အင်္ဂါနေ့ထုတ်ကြေညာချက်မှာပြောဆိုထားပါတယ်။တိုက်ခိုက်ရေးစွမ်းရည်ပြည့်ဝရေးအတွက်အကောင်းဆုံးဖြစ်မှာကိုအဓိကထားပြီးဆုံးဖြတ်မယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောပါရယ်။ကာကွယ်ရေးအမိမြေလုံခြုံရေးတို့မှလေရင်ကပြောင်းလဲခွဲစိတ်မှုတွေအတွက်သုံးစွဲနေတဲ့ရန်မူငွေတွေကိုရပ်ဆိုင်းဖို့နဲ့လေရင်ကပြောင်းလဲထားသူတွေကိုတပ်ဖွဲ့ဝင်တွေအဖြစ်စုဆောင်းမှုကိုတားမြစ်ချက်ကိုပြီးခဲ့တဲ့သတင်းပတ်ကသမ္မတထရန့်ညွှန်ကြားချက်ထုတ်ခဲ့တာပါ။ဩဂုတ်လ25ရက်နေ့ကထုတ်ခဲ့တဲ့သမ္မတထရန့်ရဲ့ညွှန်ကြားချက်မှာတော့လက်ရှိစစ်တပ်မှာအမှုထမ်းနေတဲ့လေရင်ကပြောင်းလဲထားသူ4000တို့ရဲ့ရှေ့အင်းနဲ့ပတ်သက်လို့တော့သေးသေးချာချာပြောမထားဘူးလို့လည်း RAND Corporation ရဲ့လေလာချက်မှာဖော်ပြထားပါရခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းကအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူခန့်မှန်းခြေ 18,000 လောက်ရှိနေပြီလို့နိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရှာဖွေဖို့ခက်ခဲလာတဲ့ဒေသမှာတောင်းတင်နေသူတွေရှိနေသေးပြီးနောက်ထပ်လည်းအများအပြားထပ်ရောက်လာဦးမယ်အနေထားရှိတယ်လို့နိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသတွင်အစိုးရလုံခြုံရေးစခန်း30နီးပါးတို့တစ်ချိန်နဲ့တစ်ပြိုင်နက်အကြမ်းဖက်တိုက်ခိုက်ခံရပြီးအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရအမှုထမ်းနဲ့အရက်သားတွေနောက်အကြမ်းဖက်တိုက်ခိုက်သူတွေစုစုပေါင်း100ကျော်တည်ဆုံခဲ့ရပြီလည်းဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့နေမြေသိမ့်ပိုက်လိုတဲ့ရွယ်ချက်နဲ့လုပ်တဲ့အကြမ်းဖက်တိုက်ခိုက်မှုအဖြစ်ပြောဆိုထားတာပါ။ဒါအပြင်မောင်နှောဒေတာတွေနိုင်ငံတကာအကူအညီပေးရဲ့အဖွဲ့အစည်းတွေကဒေတာထူထောင်ရေးအတွက်တင်သွင်းလာတဲ့ပစ္စည်းတွေနဲ့အကြမ်းဖက်သမားတွေကလက်လုပ်ဖောက်ခွဲရေးပစ္စည်းတွေလုပ်ပြီးတိုက်ခိုက်နေတာလို့လည်းမြန်မာအစိုးရကပြောဆိုထားပါတယ်ရှင်
။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်နဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝန်ချာတို့ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါရယ်။ထိုင်းနိုင်ငံအရှေ့မြောက်ဒေသမှာနိုင်ငံလက်နက်ကင်တပ်ဖွဲ့တွေရဲ့အစိတ်မြင့်ကောင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးအခုလိုတွေ့ဆုံတာပါ။မြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်မှာအကြမ်းဖက်ပြစ်ခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒေတာရင်းကမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေကြတဲ့အချိန်မှာပဲမြန်မာစစ်တပ်အကြီးအကဲနဲ့ထိုင်းဝန်ကြီးချုပ်တို့အခုလိုတွေ့ဆုံခဲ့တာလည်းဖြစ်ပါတယ
်။အထူးကတော့ဘုံလာဘုံဖိုင်ဘုံလာကတည်းကကြီးကျယ်ကွာမြန်မာတကာတရားการและผู้ยกต่างๆนี่มีการทางการไปขอกําลังต่างๆแล้วนะ
ထိုင်းကာကွယ်ရေးဝန်ကြီးဌာနနဲ့လုံခြုံရေးတပ်ဖွဲ့တွေဟာအခုခါမှာထွက်ပြေးခိုလုံလောင်မဲ့သူတွေကိုနေရာချထားပေးဖို့ပြင်ဆင်နေပါတယ်။တကယ်လို့အခြေအနေတွေပိုဆိုးလာမယ်ဆိုရင်တော့ပြောင်းရွှေ့ထွက်ပြေးလာကြမဲ့သူတွေအတွက်အစီအစဉ်တွေဆွဲထားဖို့လုံခြုံရေးတပ်ဖွဲ့တွေကိုညွှန်ကြားထားပါတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝန်ချာကပြောသွားတာပါ။မြန်မာနိုင်ငံအနောက်ဘက်ချန်ရခိုင်ပြည်နယ်မှာ2012ခုနှစ်တုန်းကဒီလူမှုအတိုင်းဝန်းတွေအတွင်းပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်အသိနဲ့ချီတဲ့မွတ်စလင်တွေဟာနီလန်မျိုးမျိုးနဲ့နေရက်ကိုစွန့်ခွာထွက်ပြေးကြတာမှာတချို့လဲလှေစီးပြစ်ဒုက္ခတွေရိအဖြစ်မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံဒီအထိရောက်ရှိခဲ့ဘူးပါရခင်ဗျာ
ကမ္ဘောဒီးယားအစိုးရဘက်ကအတန်းလွင့်ဌာနတွေနဲ့သတင်းစာတွေအပါအဝင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုဖိနှိပ်လာတာကလာမယ့်2018ခုနှစ်ရွေးကောက်ပွဲမတိုင်ခင်အစိုးရဘက်ကထိထိရောက်ရောက်ထိန်းချုပ်ထားနိုင်ဖို့အရေးပါတဲ့ဆောင်ရွက်ချက်အဖြစ်သုံးသပ်သူတွေကရှုမြင်ပါတယ်အထိုက်အခံပေါ်ထောက်ခံမှုတွေအထူးသဖြင့်လူငယ်မဲဆန္ဒရှင်တွေကြားမှာတိုးများလာတဲ့အခြေအနေမှာဆယ်စုနှစ်သုံးခုကျော်အာဏာရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်ဦးဆောင်တဲ့ကမ္ဘောဒီးယားအစိုးရရဲ့တင်းတင်းကြပ်ကြပ်ဆောင်ရွက်မှုထွက်ပေါ်လာတာဖြစ်ပါတယ် မီဒီယာတွေနောက်အခွင့်အရေးလှုပ်ရှားသူတွေကိုပါအစိုးရဘက်ကတင်းကြပ်တဲ့မဟာဗျူဟာနဲ့ပတ်သက်လို့အခွင့်အရေးလှုပ်ရှားသူတွေကလည်းထောက်ပြကြပါတယ်။မီဒီယာတွေအပေါ်ဖိနှိပ်မှုတွေထဲမှာတော့အင်္ဂလိပ်ဘာသာနဲ့ထုတ်တဲ့ကမ္ဘောဒီးယားနေ့စဉ်သတင်းစာကိုဒေါ်လာ 6.3 သန်းအခွင့်ပေးဖို့ချက်မှတ်ခဲ့တာလည်းပါပါတယ်။1993ခုနှစ်ကတည်းကထုတ်ဝေတဲ့သတင်းစာအနေနဲ့စက်တင်ဘာလ4ရက်နေ့မှာတတ်မှတ်ခွန်မပေးနိုင်ရင်ပိတ်ဖြစ်ဖို့လည်းဖိအားပေးခံနေရပါတယ်။ကမ္ဘောဒီးယားအစိုးရကပြစ်မှတ်ထားဆောင်ရွက်လာတဲ့အထက်မှာအမေရိကန်အစိုးရကရန်ပုံငွေချက်ထားပေးတဲ့ RFA နဲ့ VOA တို့ရဲ့အစီအစဉ်တွေကိုထုတ်လွှင့်နေတဲ့ကမ္ဘောဒီးယားရေဒီယိုဌာနတွေလည်းပါဝင်ပါတယ်ရှင်။
ပြည်နယ်နိုင်ငံမှာအိန္ဒိယရဲ့ရင်းနှီးမြှုပ်နှံမှုတွေအလင်းမြန်တိုးများလာတာကြောင့်နှစ်နိုင်ငံကြားမှာမိတ်ဆက်ဆိုင်အခြေအနေလည်းတိုးတက်လာပြီးပြည်နယ်နိုင်ငံဟာတရုတ်နိုင်ငံပေါ်ပိုးပြီးတော့အမီကိုကင်းကင်းနဲ့ယက်တီနိုင်တော့မှာပါ။အိန္ဒိယနိုင်ငံဟာဒေါ်လာ1ဘီလီယံတန်ဖိုးအထိပြည်နယ်မှာရင်းနှီးမြှုပ်နှံထားပြီးမလကုန်ဒီနှစ်နိုင်ငံကုန်သွယ်မှုငွေပမာဏဟာ10ဘီလီယံအထိရှိပါတယ်။လာမယ့်တက်ကရ2020မှာကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုငွေပမာဏ15ဘီလီယံအထိရှိလာလိမ့်မယ်လို့ပြည်နယ်နိုင်ငံဆိုင်ရာအိန္ဒိယရင်းနှီးမြှုပ်နှံမှုအဖွဲ့ဥက္ကဋ္ဌရာဒါခရစ်စနန်ကပြောဆိုထားပါတယ်ခင်ဗျာ။
ပုဒ်ထူးနဲ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ဂီထိုင်နဲ့ကိုဟောင်အောင်တို့ပြောပြပေးသွားကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နာဆင်ရပါမယ်ရှင်။လက်တလောအကြမ်းဖက်ပြစ်ပခတွေရှိနေတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မှန်ကန်တဲ့သတင်းချက်လက်တွေလွတ်လွတ်လပ်လပ်ရယူနိုင်အောင်အစိုးရကသတင်းသမားတွေရဲ့လုံခြုံရေးအတွက်အမြန်ဆုံးစီစဉ်ဆောင်ရွက်ပေးတင်တယ်လို့သတင်းမီဒီယာသမားတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကထောက်ပြပြောဆိုကြပါတယ်။internet လူမှုကွန်ရက်တွေပေါ်မှာဘသူဘဝမှန်းမသိရတဲ့သူတွေတင်ထားတဲ့သတင်းတွေကြောင့်လူစုတွေကြားစိုးရိမ်ပူပန်မှုတွေမြင့်တက်လာစေသလိုဒီရက်ပိုင်းအတွက်မှာပဲသတင်းသမားတချို့ချိန်ချောက်ခံရတာရံပြုတိုက်ခိုက်ခံရတာတွေလည်းရှိခဲ့ပါတယ်။အပြည့်အစုံကိုတော့မက်ခင်ပြူတွေကတင်ပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်နယ်မောင်တော်ဒေသတွေမှာပြီးခဲ့တဲ့ရက်ပိုင်းတွေကစလို့လက်နက်ကိုင်ကျန်းပတ်သမားတွေရဲ့တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်မတိမငိမ့်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သတင်းရယူဖို့ကြိုးစားကြတဲ့ဒေသခံသတင်းသမားတချို့ကကေဇေးစခန်းတွေမှာနေထိုင်နေကြတဲ့သူတွေကချင်းချောက်တာရံပြုတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒါအပြင်အစိုးရအစီအစဉ်နဲ့တဝါတဲ့သတင်းသမားတချို့ကပဲတက်ဆိုင်ရာကလိုက်လံပြသတာတွေရှိပြီးတော့မိမိဘာသာသတင်းရယူဖို့တဝါကြတဲ့သတင်းသမားတွေကိုတော့အာဏာပိုင်တွေကခွင့်မပြုတော့ပါဘူး။ဒါဟာသတင်းသမားတွေနဲ့လွတ်လပ်စွာသတင်းရယူခွင့်အတွက်စိုးရိမ်ရတဲ့အခြေအနေဖြစ်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ်
။ကျွန်တော်ကြားသလားတော့အိမ်မောင်နှံနဲ့ဘူးကြီးတောင်ဘက်မှာရခိုင်ပြည်သားကသတင်းတောင်ဒီတောင်မှပဲတော်တော်လေးကိုသူတို့အကြီးထားပြီးသွားနေရတယ်။နောက်ချင်းချောက်မှုတွေလည်းနှစ်ချိန်သုံးချိန်လောက်ကျော်သွားတယ်လို့အိမ်ဒီသားကသတင်းတောင်တယောက်ကပြောတယ်။ဆိုလိုတာကကေဇေးရေးစခန်းမှာနေနေတဲ့သူတွေကပြန်ပြီးတော့ရန်ပြုကျင်တဲ့အမူအရာတွေနဲ့အဲ့လိုမျိုးဟာတွေတွေ့နေရတယ်ပေါ့နော်သူတို့အခါမှဒီဖြစ်တဲ့မျိုးမကြုံဘူးလို့ပြောတယ်ဆိုတော့ဒီကြိမ်ကတော့ဆိုရှယ်မီဒီယာရောဆိုရှယ်မီဒီယာကိုအသုံးချပြီးတော့သတင်းသမားတွေကိုတိုက်ခိုက်ခြင်းနဲ့အဖွဲ့အစည်းတွေပေါ့လေဘယ်သူတွေပဲဝါတွေတော့ကျွန်တော်လည်းမသိပါဘူးသူတို့အဲ့ဒီဟာတွေရဲ့ဝါရပြန့်ကျင်မှိုင်းတိုင်းတဲ့ဟာတွေကတိုင်းတာခုထိသိရမှုရှိနေတာတွေ့ရတော့နော်ဆိုတော့တင်းသမားတွေအဲ့ဒီချက်ကိုတိကျတတိထားတဲ့လို့ထင်တယ်အရင်ချိန်နေနဲ့တော့မတူဘူးကိုကိုယ်ပြပြီးတော့တင်းသမားတွေပုံပြီးအန်ရရှိလာတဲ့အနေအထားမျိုးဖြစ်နေတယ်နော်
ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့သတင်းချက်လက်တွေရယူတဲ့နေရာမှာအဟန့်တားတွေရှိနေတဲ့အတွက်လူတွေကြားမှာစိုးရိမ်မှုတွေပုံမမြင့်တက်လာစေတယ်လို့ဆိုပြီးပတ်ကန်တဲ့သတင်းချက်လက်တွေကိုလူအများသိရှိနိုင်အောင်သတင်းသမားတွေရဲ့လုံခြုံရေးနဲ့လွတ်လပ်စွာသတင်းရယူခွင့်ကိုအစိုးရကအကောက်အွယ်ပေးဖို့မြမရက်ဖက်လူမှုဖွဲ့စည်းနေရာကျော်ကလည်းဩဂတ်လ28ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှုပ်ထွေးနေတဲ့အခြေအနေအောက်မှာလူမှုကြားနားလည်မှုလွဲမှားပြီးတော့သွေးဆူအောင်ကြွစေမယ့်နိုင်ငံရေးအရာမတိမငိမ့်ဖြစ်စေမယ့်ဖော်ပြချက်တွေကိုရှောင်ရှားဖို့အရေးကြီးတယ်လို့ဆွေသဟာအဖွဲ့ကဦးဟန်စိုးကပြောပါတယ
်။အခုဆိုလို့ရှိရင်ဒီစိတ်ကောင်းဆယ်လာရဲ့ information center အစပေါ့နော်။ဒီကျွန်တော်တို့တရင်ပြောင်းနေတယ်မှာဆော့ပိုင်းဟာဒီမှာဆိုလို့ရှိရင်ကျွန်တော်တို့မှာဒီတကယ်ကိုအလောင်းတွေအလောင်းပုံတွေတကယ်သွေးဆူပြချက်ဖြစ်နိုင်တဲ့အခြေအနေမျိုးတွေကိုထုတ်ပြန်လာမျိုးတွေ့ရတယ်ပေါ့နော်။အဲ့ဒါတွေကဟိုတကယ်တမ်းမဆင်မြင်နိုင်တဲ့တွေ့အခြေအနေတွေကတော်တော်ဒီကမှာတွေးဆနေရပါတော့ဒေတာတွေမှာဟောတခြားနေရာတွေကိုဒီတွေးဆမှုတိုးရင်ဒါတွေမြင့်တက်လာစေရဆိုကျွန်တော်ကအသုံးသက်တယ်ခင်ဗျအားကြောင့်ကျွန်တော်ကပြိဿကကိုပုံမမြင်မလာအောင်သိသိနဲ့ဂရင်းထုတ်ပြမှုမျိုးတွေထုတ်ပြနေတဲ့အတွက်ကျွန်တော်ကအားရဟာကိုထုတ်ပြရလာဖြစ်တယ်အခုကကျွန်တော်တို့ဒီပြီးခဲ့တဲ့ဒီတပတ်အတွင်းမှာပြိဿကဖြစ်ပြီးဒီနေ့အထိကိုကျွန်တော်တို့ community တွေအားလုံးတခြားနေရာ community တွေအကုန်လုံးကဒီ online ကထုတ်ပြတဲ့သတင်းတွေပေါ်မှာပဲကျွန်တော်တို့ကဟိုဝန်ကြီးလုပ်ပြီးတော့မှာ ဖိတ်လို့တဲ့လူကတော့ဆိုကြဆွေးနွေးတဲ့လူကဆွေးနွေးတဲ့ကိုကျွန်တော်ယုံကြည်ဖိတ်ထားတဲ့သတင်းမီဒီယာတွေဒီပြည်သူနဲ့တိုက်ရိုက်ထိတွေ့နေတဲ့သတင်းမီဒီယာတွေကိုယ်ရင်တော့ယူပြီးကျွန်တော်တို့မျက်မြင်တွေ့ပါတယ်ဆိုတော့ပို့ကနည်းတယ်ပေါ့နော်အဲ့ဒါကြောင့်မလူလာအပ်တဲ့သတင်းတွေကပို့ပြီးတော့မှလူလူကြပြန့်နှံ့နေတယ်တော့တခင်လိုက်တော့လူပြီးမှသာအခြားနေရာဖြစ်တော့ကုလနိုင်ငံဖြစ်တဲ့အတွက်ဒီသတင်းဌာနတွေသတင်းမီဒီယာတွေကိုလွတ်လပ်စွာတွားယူဖို့အဲ့ဒီဘက်ကိုလူလုံးကြောင့်အမှခံချက်ရှိဖို့ကိုအစိုးရလှုပ်ဆောင်ပေးဖို့အမြဲတမ်းလှုပ်ဆောင်ပေးဖို့ကျွန်တော်တောင်းဆိုတာပါခင်ဗျာ
လွတ်လပ်တဲ့သတင်းမီဒီယာတွေကိုအကာအကွယ်မပေးဘဲသတင်းရယူမှုတွေကိုကန့်တန့်ဟတ်တာတွေဟာသတင်းတွေကိုအမောက်ချရာကြတယ်လို့သတင်းမီဒီယာကောင်စီကဦးမြင့်ကျော်ကပြောပါတယ်
။အစိုးရကစီးပင်တစ်ခုစီးပင်ကြီးလွှတ်လိုက်ပြီးတော့အဲ့ဒီစီးပင်ကလည်းအရေးပြတ်ကန့်တ်ချက်တွေအချိန်ကန့်တ်ချက်တွေနဲ့မီဒီယာရေးချွေမှုတွေနဲ့တက်ပြီးတော့လွတ်လပ်တော့သတင်းယူခွင့်ရှိနေပါတယ်ဆိုတဲ့ဟာမျိုးဝါရဖြန့်တာမျိုးတော့ကျွန်တော်လည်းသဘောမကျအောင်အဲ့ဒီချိန်မျိုးတော့အောက်မှာတော့သတင်းလွတ်လပ်စွာစီးပင်မှုရှိမှာမဟုတ်ဘူး။မီဒီယာကိုအနေကြီးတယ်လို့ပြောပြီးဒီချုပ်တော့ကိစ္စတွေမီဒီယာရေးသားမှာဆိုရင်ပိတ်ထားတာမျိုးကလည်းအားလုံးအတွက်မကောင်းဘူးလို့ကျွန်တော်တော့မြင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂတ်လ25ရက်နေ့မနေ့အစောပိုင်းကစလို့လုံခြုံရေးနယ်ရဲကစခန်း30လောက်ကိုလက်နက်ကိုင်စစ်သွေးကြွတွေကတိုက်ခိုက်ခဲ့တယ်လို့ရွာတွေလည်းတိုက်ခိုက်ခံခဲ့ရတာပါရခိုင်ရွာတွေကပြည်သူအများအပြားဘေးလွတ်ရာထွက်ပြေးနေကြတယ်လို့မွတ်စလင်ရွာတွေမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပြီးဒီလိုထွက်ပြေးနေတဲ့မွတ်စလင်ဒုက္ခသည်တွေကိုလုံခြုံရေးတပ်တွေကတိုက်ခိုက်တယ်ဆိုတဲ့ဆွတ်ဆွဲမှုတွေလည်းထွက်ပေါ်နေတာပါဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းမှန်ရယူဖို့အတွက်စူးစမ်းကြတဲ့သတင်းသမားတွေချင်းချောက်ခံရတာရံပြူတိုက်ခိုက်ခံရတာတွေလည်းဒီရက်ပိုင်းမှာရှိလာတာဖြစ်ပါရဲ့ရှင
်။မကင်ဖြူထွေးစူးစီးတင်ပြခဲ့တာပါရှင်။အခုလိုအကြမ်းဖက်ပြိပခ္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်နယ်ဘူးသီးတောင်မြို့နယ်တွေအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒီကနေ့ထိထိခိုက်သေးဆုံးမှုတွေရှိနေပါတယ်။ဒီအခြေအနေတွေအပြင်ဒေသတွင်းလုံခြုံရေးနဲ့ပတ်သက်လို့အဲ့ဒီဒေသကိုသတင်းယူဖို့ရောက်နေတဲ့ VOE သတင်းတောက်ကိုမိုးစောကိုကိုသားညိုဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီကမှုဆိုတော့ဒီကနေ့ဗုဒ္ဓတော်မောင်တော်ပေါ့နော်မြို့နယ်နှစ်မြို့နယ်ကိုသွားပြီးတော့အခုသတင်းတောက်တွေလေ့လာခွင့်ရတယ်ဆိုတော့ကျွန်တော်တို့ဒီနေ့တချို့ဒီအတိုက်ခတ်ခံရတဲ့သတင်းတွေလည်းကြားနေရတယ်ခင်ဗျာအဲ့တော့တိုက်ခတ်ခံမှုတွေရောအခြေအနေဘယ်လိုများတွေ့ရလဲခင်ဗျာ
ဟုတ်ကဲ့ဒီကနေ့ကျွန်တော်တို့ဒီမနေ့ခင်းပိုင်းကနေစစ်တူရနေထွက်လာတယ်ပေါ့လေထွက်လာပြီးမှဗုဒ္ဓတော်ကိုနေခင်းပိုင်းမှာရောက်တယ်ဗုဒ္ဓတော်ကိုရောက်ပြီးမှဗုဒ္ဓတော်ကိုကျွန်တော်မောင်တော်ကိုရောက်တယ်ပေါ့လမ်းမှာကတော့စစ်တူရနေသွန်းပါဗုဒ္ဓတော်ကိုလာတဲ့လမ်းမှာဆိုရင်ဗုဒ္ဓတော်ကပတ်ဝန်းကျင်နေရာမှာအဲ့တချို့နေရာတွေမှာမိခိုးတွေထွက်နေတာတွေတွေ့ရတယ်။ကျွန်တော်ဒီအာနာပိုင်းနေနဲ့သက်ဆိုင်တဲ့လူတွေနေချင်ပါအဲ့ဒီအားကိုအတီးပြုတ်နိုင်ရဲ့ဘာမှတော့မပြောနိုင်သေးဘူးပေါ့ဗျာ။အဲ့ဒီအခြေအနေတွေကိုလမ်းမှာကြုံခဲ့ရတယ်ပေါ့။နောက်ကျွန်တော်တို့ဘူဒီတောင်ကနေပြောမှနေကင်း7နာရီခွဲဘူဒီတောင်ကမထွက်ခင်မှာဒီမောင်းတော်နဲ့3မိုင်กว่าမှာရွာနာလေးကဇူရဆိုတဲ့ရွာမှာအဲ့ဒီခိုင်းဒီတန်းနာတချို့တက်ဖြတ်ခံရတယ်ကျွန်တော်ရောက်တဲ့အချိန်မှာဆိုရင်စစ်တပ်ကရဲတပ်ဖွဲ့တွေကလုံသွေးချတာတဲ့ဇူလာရွာနားလေးမှာမျက်မြင်ကိုယ်တွေ့တဲ့လူတွေရဲ့ပြောကြားချက်အရဆိုလို့ရှိရင်ဇူလာရွာထဲမှာမီးလောင်တယ်လူတွေတပ်ဖွဲ့တွေနဲ့ဒီတိုင်းသာရွာသားတွေကမီးငိမ့်မှုသွားတယ်ပေါ့သွားပြီးနောက်မှာမီးငိမ့်ပြီးပြန်လာတဲ့အချိန်မှာနောက်ကနေပြန်မှဒီအကြမ်းဖက်ဖွဲ့တွေကလိုက်ခုတ်တယ်လိုက်ခုတ်တဲ့အတွက်ကြောင့်မလို့၃ယောက်တည်ရလို့ပြောတယ်နောက်အလောင်းတစ်လောင်းရလို့ပြောတယ်ဇူလာရွာမှာ၄ယောက်တည်ရလို့ပြောတယ်တော်တော်စင်မှာအဲဇူလာရွာနာလေးမှာလုံခြုံရေးရှိနေတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ဒီမောင်းတော်နဲ့12မိုင်လောက်အကွာမှာရှိတဲ့ကြီးကန်းပြင်ရွာနာလေးကကျွန်တော်တို့ပြီးခဲ့တဲ့နှစ်ကအခင်ဖြစ်တဲ့ကြီးကန်းပြင်ရွာနာလေးကနာလေးကဂျင်းပိုင်ညာဆိုတဲ့ရွာမှာနေခင်းတနာကြီးလောက်ကဒီအကျန်းဖက်တမားရီယာနေမှာတိုက်ခိုက်လို့မို့လူ6ယောက်တည်တယ်ဆိုပြီးမှပြောတယ်အလောင်း၄လောင်းတော့ရတယ်၅လောင်းတော့မရသေးဘူးဆိုတော့မှအလောင်းတွေတော့တည်ယူလို့ရင်းရင်းရဲတက်ဖွဲ့ကအသက်ကြီးကြီးတယောက်ကပြောရတယ်ပြောတယ်ဒါနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမောင်းတော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကိုမင်းမြန်ကြည့်တဲ့အခါမှာတော့ဒီသတင်းကိုသူတို့စုံစမ်းနေစေဖြစ်တဲ့လူတည်တဲ့ဟာတွေနဲ့အဖြစ်ပြက်နဲ့ပတ်သက်ပြီးအသေးစိတ်ရောအတိအကျမပေးနိုင်ဘူးလို့ပြောပါတယ်ဗျ
ဟုတ်ကဲ့ဒုက္ခသည်တွေရဲ့အခြေအနေရောဘယ်လိုရှိလဲခင်ဗျဒုက္ခသည်တွေရောတွေ့ခွင့်ရလား
ဟုတ်ကဲ့လောလောဆယ်တော့ကျွန်တော်တို့ဒုက္ခသည်တွေကိုစခန်းတွေကိုလိုက်ကြည့်နေနေပဲရှိတယ်အခုကျွန်တော်ရောက်နေတဲ့နေရာမှာဆိုလို့ရှိရင်တော့မောင်းလုံးမြို့နယ်ကလေးမိုင်ရွာကဒီအထက်ကခွဲကျောင်းထဲမှာရောက်နေတယ်အဲ့ဒီမှာဆိုရင်ကျွန်တော်တွေ့နေရဆိုတော့ကလေးတွေနဲ့အမျိုးသမီးတွေအများစုကိုတွေ့နေရတယ်အဲ့ကျောင်းဝင်းထဲမှာပဲစာသင်ကျမ်းတွေထဲမှာနေထိုင်ပြီးတော့ဒီကျောင်းဝင်းပြင်ပမှာပဲချက်ပြုတ်စားကောင်းနေကြတယ်တွေ့တယ်အဲ့ဒီမှာတော့လူတစ်ထောင်ကျော်ရောက်နေပြီလို့ပြောတယ်ကြီးရွာပေါ့အနည်းဆုံးခုနှစ်ရွာလောက်ကနေပေါ်မှာမလီရဲလို့ပြောကြတယ်လို့ပြောတယ်သူတို့ရဲ့ရွာနီးတော်ဝင်ကျင်တွေမှာအဲ့ဒါမျိုးချင်းချောက်တဲ့အော်လန်ဟစ်တန်တွေပြရည်ပေါ်ပွဲတာနေကြတာတွေတိခတ်တာနေကြတာတွေဖြစ်ပြီးတော့
သူမင်းကြီးရဲလို့မဒီကိုပြောင်းလာတယ်လို့ပြောပါရည်
။ဟုတ်ကဲ့မျိုးပေါ်ရည်ရဲ့အချင်းရောဘယ်လိုရှိလဲမောင်တော်ဘူဒီတော်အခုကိုမိုးစော်ရောက်ခဲ့တဲ့လောက်နေထားမြင်ကွင်းနေဘယ်လိုရှိလဲခင်ဗျာ
ကျွန်တော်တို့ဒီမောင်ဘူဒီတော်ကိုဖျက်လာတဲ့အချိန်မှာတော့ဘူဒီတော်မျိုးပေါ်မှာတော့လူတော်လူလာတွေရှိတယ်ဈေးကလည်းပုံမှန်ဖွင့်နေတယ်ဘူဒီတော်မျိုးမှာတော့မျိုးကံလူတွေကတော့စိုးရင်ပြိတ်နေနေရတယ်လို့ပြောတယ်အချိန်ကတော့တအားဆူဆူဟောဟာဖြစ်တယ်မသိရဘူးကျွန်တော်တို့ဒီမောင်တော်ကိုရောက်လာတဲ့အချိန်မှာတော့မောင်တော်ဝင်ချင်းပါပဲလူတကြီးွာဆိုရဲဒီ SME မစင်းနေမိရရောဆိုရင်ပြီးတော့ထားတာတွေ့ရတယ်မြေထဲနေရာတချို့ဒီမှာလည်းပြီးတော့ထားတာတွေ့ရတယ်နောက်တစ်ခုကကျွန်တော်တို့ရောက်တဲ့အချိန်မှာပဲကျွန်တော်တို့ဒီခရိုင်အုပ်ချုပ်ရေးရုံနောက်ဘက်ကနေအိမ်ချုပ်မီးရှို့သွားတာတွေကျွန်တော်တို့ရောက်တဲ့အချိန်မှာမီးရှို့သွားတာတွေ့ရတယ်အိမ်မှာဒီပလင်းဓာတ်ဆီထည့်ထားတဲ့ပလင်းပုံးမျိုးတွေ့ရတယ်အိမ်ထဲမှာလည်းလုံခြုံရေးအဆောင်တွေကိုခြားထားနေရတယ်တောက်ကျနေရတယ်တွေ့ရပါလေဗျာ
အခုကုမှုစော်လို့သွားသလောက်တွေ့ရသလောက်လုံခြုံရေးချထားမှုမှာရဲလုံခြုံရေးပဲယူထားလားတပ်လုံခြုံရေးရောတွေ့ရပါလား
ကျွန်တော်တို့ဒီမောင်းတော်မျိုးမှာဆိုရင်တော့ကျွန်တော်တို့ကတက်တာရောရဲရောတပ်လုံခြုံရေးတွေတော့တွေ့ရပါတယ်ဒါပေမဲ့ new area ကျယ်ဝင်းနဲ့အဲချထားတဲ့တပ်အင်အားအနေထားအရမြင်တွေ့ရသလောက်ဆိုရင်တော့ခရိုင်ရုံးအနီးမှာကိုလာတော့မှမီးထုတ်တင်နဲ့ပြစ်ပြီးရောရေကြီးကြောင်တော့မီးရှို့တဲ့အဖြစ်မျိုးတွေဒီဖြစ်တယ်ဆိုတော့ဒီလူကြီးတပ်ပေါ်ဝင်ကမြို့ရဲ့အနေထားကိုချင်းချုပ်နိုင်တဲ့အနေထားမျိုးတော့မရှိဘူးမရှိရအောင်ပြေးရတယ်လို့ပြောရမှာပါဗျာ
ဟုတ်ကဲ့ခင်ဗျာကိုမိုးစော်ကြီးကျေးဇူးပါပဲဒီလောက်ဆိုရင်နောက်မှပဲကျွန်တော်ထပ်ဆက်ပါဦးမယ
်ဘူးသီးတာမောင်တော်ကိုရောက်နေတဲ့ကိုမိုးစော်ကိုကိုသားညုံဆက်သွဲမြင်မြန်ထားတာပါရှင်အခုတရုတ်ပြည်နယ်စပ်ဘက်ကိုကြည့်ကြရအောင်ပါတရုတ်ပြည်နယ်ဆက်ရွှေလီမြို့နယ်အတွင်းမှာဒေသခံရွာသားတွေကတရုတ်အာဏာပိုင်တွေကိုဆန္ဒပြခဲ့ကြပါတယ်။ရွှေလီမြို့မှာတရားမဝင်မြန်မာရွှေ့ပြောင်းအလို့သမားတွေကိုတင်းတင်းကြပ်ကြပ်စီးစစ်ဖမ်းဆီးနေသလိုဒေသခံရှမ်းရွာသားတဦးကိုတရုတ်ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးရိုက်နှက်ခဲ့လို့တေဆုံးခဲ့ရတာအတွက်လည်းတရားမျှတစွာဖြေရှင်းပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တရုတ်အာဏာပိုင်တွေကဒီတောင်းဆိုမှုကိုလက်မခံတာကြောင့်ဆက်လက်အရေးဆိုသွားမှာဖြစ်တယ်လို့လည်းပြောကြပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုဝင်ကဆက်သွယ်မိမြန်သတင်းပေးပို့ထားပါရရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့တစ်ဖက်ချမ်းတရုတ်နယ်စပ်ရွှေလီမြို့နယ်ကျေမန်ရွာသားတူကိုတရုတ်ရဲတွေကနေဖမ်းဆီးရနိုင်လို့တိတ်ဆုံးခဲ့တဲ့ဖြစ်စဉ်ကြောင့်တရားမျှတစွာဖြေရှင်းပေးဖို့ကျေမန်ရွာသားတွေကနေစုပေါင်းပြီးတော့တရုတ်အာဏာပိုင်တွေထံမှဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ရွာသားတူတိတ်ဆုံးခဲ့တဲ့အထိရန်နေမှုဖြစ်စဉ်အတွက်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုချက်ကိုတရုတ်အာဏာပိုင်တွေကနေလိုက်လုံးမှုမရှိခဲ့ဘူးလို့ရွှေလီမြို့နယ်ကျေမန်ရွာသားတူကပြောပါတယ်။
ဒီလိုပြီးတော့ဒီနောက်ဆုံးမဖြစ်ချင်အောင်ဒီလိုကလည်းအတူပါမဲ့လမ်းကြောင်းကိုသူလည်းလုံလောက်အောင်ပေါ့နော်ဒီဆုံးသွားပြီလို့တဲ့ပေါ့အဲခင်ဗျားတို့ဝန်ထားနေရစဉ်းစားပြပါဦးလို့အဲ့လိုစီမဖြစ်ဘူးလို့ကျွန်တော်တို့လည်းအဲ့လိုကောင်းကောင်းမွန်မွန်တော့ပြောတာပါဗျာကမ္ဘာပြည်ကလည်းအင်ကောင်စုမရှိဘူးတရားမဝင်ဘူးအဲ့ဒါဒါဒီဥပဒေတွေပဲလာပြောပြကျွန်တော်လည်းနောက်ဆုံးကဘာမှမပြောတော့တော့ဘက်ဒါအခုကျတော့အစီမပြေမဲ့ခါကျတော့မလက်ဖြန်ဆက်ပြတော့ဆန္ဒပြအောင်မဆီဒီကိုအဲ့ဒါသဘောတော့ဆန္ဒရှိပါလားဗျာ
ပြီးကြတော့ဩဂုတ်လ18ရက်နေ့ကရွှေလီမြို့နယ်နောင်တောင်အုပ်စုကျေမန်ရွာသားဆိုင်းမောင်မျိုးဟာအလူပွဲကပြန်မှာတရုတ်ရဲတွေကနေဖမ်းဆီးသွားခဲ့ပြီးဩဂုတ်လ22ရက်နေ့မှာအကြောင်းကြားလာလို့သိဆုံးနေတဲ့အလောင်းကိုတွေ့ရှိရတာပါအခုလိုရဲနဲ့နှင်းပန်းလို့သိဆုံးမှုဖြစ်စဉ်ကြောင့်အလောင်းကိုသေချိုခြင်းမပြုဘဲနဲ့အမှုမှန်ပေါ်ပေါက်ဖို့အတွက်တရုတ်အာဏာပိုင်တွေကိုတောင်းဆိုခဲ့ပေမဲ့လည်းအာဏာပိုင်တွေကလည်းအရေးယူဆောင်ရွက်ဖို့ညှင်းဆိုခဲ့တာကြောင့်ဒေသခံရွာသားတွေဆက်လက်ဆန္ဒဖော်ထုတ်သွားဖို့စီစဉ်နေတာပါလက်ရှိအနေအထားအရတရုတ်နယ်စပ်ရွှေလီမြို့အတွင်းမှာတရားမဝင်လွတ်လပ်နေတဲ့မြန်မာနိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေကနေဖမ်းဆီးနေမှုဟာပုံမသိကြလာနေပါတယ်အထူးသဖြင့်မူရစေးတုံးဆဲမှုရှိမရှိနဲ့အလုံးလုံးခွင့်စာအုပ်မရှိတဲ့သူတွေကိုစစ်စစ်ဖမ်းဆီးမှုတွေပုံများလာတယ်လို့ရွှေလီမြို့လူမှုကွန်ရက်ပေးရေးဖွဲ့ဝင်ဦးစိန်တင့်ကပြောပါတယ်
သူမတင်ကားတဲ့နေရာလေးဝင်ဆက်ကြဲသွေးပေါက်ဆက်လိုက်ကြဲစစ်စစ်သားတို့မတင်ကြတော့သွေးပေါက်ဆက်လိုက်ကြဲသူတွေမှာမှုရစေဝါရှိရဆိုရင်သူအဲ့ဒီလူတွေခေါ်သွားတယ်နောက်ပြီးတော့ဆက်ရုံလုံးလုံးနေမှာဆိုလို့ရှိရင်စာအုပ်စိမ့်ကိုခုနကကတ်တို့စာအုပ်ညီကိုလည်းလုပ်တယ်ဆိုရင်ထားနေခဗျာ
တရုတ်နိုင်ငံမှာတွားရလွတ်လွတ်ကင်ဖို့အတွက်လူသူမှာစာအုပ်သုံးမျိုးကင်ဆောင်စားရပြီးအစိမ့်အောင်စာအုပ်လုပ်ရင်6လနေဆိုင်ခွင့်ရှိပါတယ်အနီရောင်စာအုပ်ကတော့မှုရစေဝါကင်းရှင်းချောင်းစစ်စစ်ထားတဲ့စာအုပ်ပြင်ကြက်သွေးရောင်စာအုပ်ကတော့9ရက်နေဆိုင်ခွင့်စာအုပ်လည်းရှိရမှာဖြစ်ပြီးတဆုံတစ်ခုလက်ဟင်းနာကိုစစ်ဆေးသွေးရှိရင်ဖမ်းဆီးထောင်ချရေးယူနေပါတယ်။မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သမားတွေကိုတရုတ်အာဏာပိုင်တွေကလည်းအလုတ်လုတ်ခွေစောက်တွေလုတ်ပေးနေတယ်ဆိုပေမဲ့အရင်ကထက်ပုံပုံတင်းကျလာနေတဲ့အနေအထားမှာရှိနေတယ်လို့ဦးစိန်တင့်ကပြောပါတယ
်။အရှင်ထောက်ခံစာရေး၊ရော်လူကြီးထောက်ခံစာရေး၊ရဲစခန်းထောက်ခံစာရေးနောက်ပြီးတော့ဒီသူလုတ်လုတ်တဲ့ကုမ္ပဏီအလုတ်ဆိုရင်အလုတ်ရှင်ထောက်ခံစာပါမှသူလုတ်ပေးတာ။အလုတ်ရှင်ကိုလည်းလိုက်ရအောင်။အလုတ်ရှင်လုတ်တဲ့သူရဲ့ကွန်ဆောင်လိုင်စင်စာအုပ်ရှိတယ်။အခုအလုတ်ရှင်ရထောက်ခံစာမပေးလို့မလုပ်ရတဲ့အလုတ်သမားတော်တော်များများရှိတယ
်အလုတ်လုတ်ခွေလက်မှတ်လုတ်ဆောင်ရမှာအလုတ်ရှင်ဘက်ကတာဝန်ယူရမယ်ဆိုတဲ့စီးမင်းဟာအလုတ်သမားတွေအတွက်အခက်တွေ့နေတဲ့အချက်တစ်ခုလည်းဖြစ်ပါတယ် အထူးသဖြင့်အလုတ်ကျန်းလှုပ်ဆောင်နေတဲ့အလုတ်သမားတွေအတွက်အလုတ်ရှင်ဘက်ကတာဝန်ယူမှုအပိုင်းအားနည်းနေတယ်လို့ကောင်းမွန်ပြမှုတွေရှိနေတယ်လို့ရွှေလီမြို့လူမှုကွန်ရက်ပေးရေးဖွဲ့ဝင်ဦးစိန်တင့်ကပြောပါတယ်
ကြောက်တယ်တချို့လူရှင်တွေကလည်းမဆက်မပေးချင်တော့ချွေရဲကိုကြောင်းချလိုက်တယ်လာဝင်ဖမ်းသွားလိုက
်အထူးသဖြင့်ဆောင်လူရေးလုပ်ငန်းနဲ့ခြံလုပ်ငန်းလုပ်သမားတွေဟာလှုပ်အားကောင်းမွန်ပြမှုခံရတဲ့အပြင်အလုတ်သမားဥပဒေရဖမ်းဆီးခံရမှုတွေများပြားနေတယ်လို့သူကပြောပါတယ်ရှမ်းပြည်နယ်မူဆယ်မြို့နယ်နန်းခမ်းမြို့တစ်ဖက်ကသရုတ်နိုင်ငံရွှေလီနဲ့ကျဲကောင်ဘက်မှာအလုတ်လုတ်ကန်နေတဲ့သူမြန်မာနိုင်ငံသားတောင်းကလန်းကျော်ရှိနေပါတယ်မြန်မာလုပ်သမားတွေအနေနဲ့သရုတ်နိုင်ငံသွေးအလုတ်လုတ်မယ်ဆိုရင်တရားဝင်လက်မှတ်ပြုလုပ်ပြီးမှသွားရောက်ဖို့ကိုမူဇေခရိုင်အာနာပိုင်တွေကလည်းကြေညာချက်ထုတ်ပြန်ထားပါတယ
်နိုင်ကွင်းပြောပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာဘက်ကိုအလှည့်ပေးပါစေခုနှစ်လကြာတာဝန်ထမ်းဆောင်ပြီးချိန်မှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒတွေရုတ်လုံပေါ်လာပါပြီသမ္မတကိုယ်စားလှယ်လောင်းဖြစ်ရှင်ပြိုင်ခဲ့စဉ်တုန်းကသူသာသမ္မတဖြစ်လာရင်နိုင်ငံခြားရေးမူဝါဒတွေကိုပြောင်းလဲပြစ်မယ်လို့ထရမ့်ကပြောထားပေမဲ့အဓိကကြားတဲ့အာဖဂန်နစ္စတန်၊ဆီးရီးယားနဲ့မြောက်ကိုရီးယားနိုင်ငံအရေးလိုကိစ္စရပ်တွေမှာအရင်သမ္မတဟောင်းဘရက်ကိုဘားမှအစိုးရရဲ့မူဝါဒတွေအတိုင်းဆက်ရှိနေလိမ့်မယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ခဲ့ပါတယ် VOA တန်တမန်ရေးရာသတင်းတောက်ဆန်ဒီစိန်ရဲ့သတင်းလွှာကိုမတ်ဤတန်စင်ပြောပြပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့အမေရိကန်စစ်တပ်ကိုပြန်ခေါ်ဖို့ဆိုတဲ့သမ္မတ ထရမ့်ရဲ့မူလအစီအစဉ်ဟာပြောင်းလဲသွားပြီးတော့အာဖဂန်အစိုးရကိုကူညီဖို့အမေရိကန်တပ်ဖက်ကကတိပြုခဲ့ပါတယ်။ဒါပေမဲ့သူ့အစီအစဉ်ဟာ16နှစ်ကြာအာဖဂန်စစ်ပွဲအတွင်းအရင်နှုန်းကဆုံးဖြတ်ဆောင်ရွက်ခဲ့တာတွေနဲ့မတူဘူးလို့သမ္မတ ထရမ့်ကပြောပါတယ
်။ But we will not dictate to the Afghan people.
အမေရိကန်ဟာအာဖဂန်ရဲ့မိတ်ဆွေမိဘဖြစ်ပေမဲ့အာဖဂန်အစိုးရဘလို့အုပ်ချုပ်တဲ့နဲ့အာဖဂန်ပြည်သူတွေကိုဘလို့နေထိုင်နေတာဆိုတာကိုတော့ဝင်မဆက်ဖက်ပါဘူး။ကျွန်တော်အနေနဲ့အာဖဂန်နိုင်ငံပြန်လည်တည်ဆောက်ရေးမှာပါဝင်မှာမဟုတ်ပါဘူး။အဲ့ဒီကအကြမ်းဖက်သမားတွေကိုသာနှိမ်နှင်းသွားမှာပါ။
American ပထမဦးစားပေး America First စောင်ပုံးနဲ့ Donald Trump ကမဲဆွယ်ခဲ့ပေမဲ့လည်း Trump အစိုးရလက်ထက်မှာ American ကကမ္ဘာ့ဇက်ခုံပေါ်ကနေနောက်ဆုတ်သွားမယ်ဆိုပြီးတော့ရည်ညွှန်းတာတော့မဟုတ်ဘူးလို့ပညာရှင်တို့ကသုံးသပ်တဲ့အကြောင်း The Heritage Foundation က James Carafano ကပြောပါတယ
် Power it's actually about putting American power out there.
အမေရိကန်အနေနဲ့ဒီဒေတာသုံးခုမှာအဓိကလေးပေးပြီးတည်ငြိမ်မှုရယူမှာပါ။ဥရောပအာရှနဲ့ရှေ့လယ်ပိုင်းဒေတာတွေပါ။အမေရိကန်ရဲ့ဩဇာအာဏာကိုပြည်ယုံသိမ်းဖို့ရည်ညွှန်းတာမဟုတ်ပါဘူး။စီးရေးအရာမဟုတ်ပဲစီးပွားရေးနဲ့တန်တမာရေးအရာဩဇာလွှမ်းမိုးနိုင်အောင်ဆောင်ရွက်ဖို့ဖြစ်ပါတယ်
။အမေရိကန်သမ္မတဟောင်းတွေတုန်းကတော့အမေရိကန်ဩဇာကဘာမှာလွှမ်းမိုးနိုင်အောင်နေပေအမျိုးမျိုးမှာစ조사ကြပေမဲ့လည်းထွတ်မဆိုးရလက်ထက်မှာနိုင်ငံခြားကုံတွယ်ရေးနဲ့မိဖက်ရေးရမှာအာရုံစိုက်မှုနည်းတယ်လို့ပညာရှင်တွေကသုံးသပ်တဲ့အကြောင်း Wilson Center က Aaron David Miller ကပြောပါတယ
်။ Would be a muscular but highly risk averse.
ထရမ့်ရဲ့ America First view ဟာအမျိုးသားရေးလက္ခဏာဆောင်ပြီးကိုအားကောင်းမောင်းတန်ဖြစ်ရမယ်ဆိုတဲ့အန်နီယယ်ရှိတဲ့အမေရိကန်ဦးစားပေးဝါဒလို့ပြောရမှာပါ
။ထရမ့်မဆိုရရဲ့မူဝါဒဟာကျင်းမြောင်းတဲ့နိုင်ငံခြားရေးဝါဒဘက်ကိုတိမ့်ညွတ်တယ်လို့အတိအပင်အမျိုးမျိုးကောက်နိုင်တဲ့မရှိမလေးမူသဘောထားလည်းဖြစ်ပါတယ်။သူ့ Twitter ဆိုင်မျက်နှာပေါ်မှာရေးတဲ့စာသားတွေကအမေရိကန်နိုင်ငံခြားရေးမူအသွင်စောင့်နေပေမဲ့လည်းတချို့စာသားတွေကနားလည်ရခတ်ပြီးတော့ရှုပ်ထွေးတဲ့အကြောင်းပညာရှင်တွေကပြောပါတယ်။အမေရိကန်ရဲ့နီးပြူဟာတွေနဲ့ပတ်သက်ပြီးတော့ပိုနားလည်နိုင်အောင်လို့ထရမ့်အစိုးရအဖွဲ့ကလည်းစောင့်ကြည့်နေကြတဲ့အကြောင်း Center for American Progress က Brian Katuli ကပြောပါတယ်
Just unpredictable and US foreign policy is
ထရမ့်ဘာဆက်လုပ်မယ်ဆိုတာကမှန်ရခက်ပြီးနိုင်ငံခြားရေးမူဝါဒဆိုင်ရာကိစ္စတွေမှာလည်းအကျွမ်းတဝင်ရှိဖို့မရပါဘူးဒါပေမဲ့ကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးအမိမြေလုံခြုံရေးဆိုင်ရာအကြံပေးစတဲ့သူ့အစိုးရအဖွဲ့ဝင်တွေကတော့တမယိုးကြနီးလန်းနေနဲ့မူဝါဒရေးရာကိစ္စတွေကိုစောင့်ရွက်ဖို့ကြိုးစားနေတယ်လို့ထင်ပါတယ်
အမေရိကန်နိုင်ငံခြားရေးမူဝါဒမှာစီရေးကကြီးနေရာယူထားတာကာကွယ်ရေးအသုံးစရိတ်တည်တည်တသာမြင့်တက်လာတာသမ္မတဟောင်းဘုရှ်နဲ့အိုဘားမားတို့လက်ထက်တွေမှာအထူးရက်တက်ဖွဲ့နဲ့အဝေးဒိန်ဒရုန်းယာဉ်တွေကိုအားကိုးလွန်းတာတွေကိုပြီးခဲ့တဲ့15နှစ်အတွင်းဇက်တိုက်တွေ့နေရတာကိုဆိုရင်ကြောင့်လဲသူက VOA ကိုပြောပြပါတယ်ထရမ့်အစိုးရလက်ထက်မှာလည်းဒါတွေကိုဆက်တွေ့နေရပါသေးတယ်ရှင်
မအီတန်စင်ပြပြသွားတာပါရှင်။ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ30ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ဒီလူမှုကျန်းမာရေးအစီအစဉ်နဲ့အတူမြန်မာအရေးသုံးသပ်ချက်မှာ
အာရကန်ရိုဟင်ဂျာဆာဗီရှင်းအာမီဆိုတော့အာမီတစ်ခုဖွဲ့လိုက်တယ်။ဒါကကျွန်တော်နိုင်ငံမှာရှိခဲ့တဲ့အဖွဲ့အစည်းမျိုးမဟုတ်ဘူး။ခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီမှာမွေးတယ်ပါကစ္စတန်မှာတင်းနှံ6လတက်တဲ့အချမ်းပဲတင်းနှံဆော်ဒီနဲ့မကာအိုမှာကြီးပြင်းနေတယ်လို့ဖြစ်တယ်အချမ်းပဲဖွဲ့စည်းနေဆက်နွယ်တယ်ပြောတယ
်ရခိုင်မြောက်ပိုင်းကပြဿနာဟာလူမှုအတိုင်းဝိုင်းနှစ်ရက်ကြာပြိပခအစင်းကနေနယ်မြေကျူးကျော်သိမ်းပိုက်ရေးအစင်းကိုရောက်လာတဲ့အကြောင်းလူမှုဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းဦးခင်ရီသုံးသက်ချက်ကိုနားဆင်ရဖို့ရှိပြီးဗုဒ္ဓဦးနေတိုင်းနားဆင်နေကြအားကစားသတင်းလွှာကိုလည်းအစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့လူမှုကျန်းမာရေးကိုနားဆင်ရပါမယ်ရှင်အခုတစ်ပတ်မှာတော့ဒီကိုအင်္ဂါပြန်လဲတန်ဆွမ်းရေးလေ့ကျင့်ခန်းတွေကိုစောနိုင်သမျှစောစောလုပ်ပြဖို့လိုအပ်တဲ့အကြောင်းကိုတင်ပြပေးထားပါတယ်။ Robotic လို့ခေါ်တဲ့စက်ကရိယာနည်းပညာတွေကလည်းလူနာအတွက်စိတ်ဓာတ်တက်ကြွလာစေနိုင်တာကြောင့်စိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာစွမ်းဆောင်ရည်တွေကိုပိုးပြီးတော့လည်းမြင့်တက်လာစေမှာဖြစ်တဲ့အကြောင်းဒီသတင်းပတ်ရဲ့လူမှုကျန်းမာရေးစီစဉ်မှာဒေါက်တာတန်စောကတင်ပြထားပါတယ်ရှင်။
နောက်နဲ့အောင်ညောဆိုင်ရာထိခိုက်မှုတွေကြောင့်ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေလှုပ်ရှားမှုမပြုတ်လုံနိုင်တော့တဲ့အခါယောဂဖြစ်စေတဲ့အကြောင်းအရာတွေကိုကုသပြီးတာနဲ့တပြိုင်တည်းကိုယ်အင်္ဂါပြန်လဲတန်ဆွမ်းရေးလေ့ကျင့်ခန်းတွေကိုအများဆုံးပြုတ်လုံပေးဖို့လိုအပ်ပါတယ်ကိုယ်အင်္ဂါပြန်လဲတန်ဆွမ်းရေးလေ့ကျင့်ခန်းတွေကိုနည်းစနစ်မှန်မှန်နဲ့စောစောစစ်စစ်ပြုတ်လုံပေးနိုင်ခဲ့မယ်ဆိုရင်ခြေလက်လှုပ်ရှားနိုင်စွမ်းတွေကိုတိတိတသားတိုးမြင့်လာစေနိုင်ပြီးရှင်သန်နေထိုင်မှုဘဝအရည်အသွေးကိုတိုးတက်ကောင်းမွန်စေပါတယ်ကိုယ်ငါပြန်လဲတန်ဆွမ်းရေးလေ့ကျင့်ခန်းတွေကိုလှုပ်ဆောင်တဲ့နေရာမှာစက်ရုပ်နည်းပညာအကူအညီတွေကိုလည်းရယူလှုပ်ဆောင်နိုင်နေပြီဖြစ်တာကြောင့်အုံနောက်နဲ့အောင်ရောဆိုင်ရာခန္ဓာကိုယ်အစိပ်ပိုင်းမလှုပ်ရှားနိုင်တော့တဲ့သူတွေအတွက်ပြန်လဲတန်ဆွမ်းရေးလေ့ကျင့်ခန်းတွေကိုတက်တက်ကြွကြွလှုပ်ဆောင်နိုင်နေပြီလို့ Grand Hunter ဆေးရုံ Rehabilitation Center မှ Mr. Zanko ကပြောပါတယ
် For neurological patients typically when they
ကိုယ်လဲလှုပ်ရှားမှုမပြုနိုင်တော့တဲ့အုံနောက်နဲ့အောင်ရောဆိုင်ရာယောဂဝေဒနာရှင်တွေမှာအုံနောက်နဲ့အောင်ရောဆိုင်ရာလက္ခဏာတွေတက်တာသွားပေမဲ့လှုပ်ရှားမှုတွေကတော့အရင်တိုင်းပြန်မဖြစ်ဘဲရှိနေတတ်ပါတယ်အဲ့ဒါကြောင့်အခုလိုမဖြစ်ရလေအောင်ကိုင်ကပြန်လဲတန်ဆွမ်းရေးလုပ်ငန်းစဉ်တွေကိုတတ်နိုင်သမျှစောစောလုပ်ပေးဖို့လိုအပ်ပါတယ်ကိုင်ကပြန်လဲတန်ဆွမ်းရေးလုပ်ငန်းစဉ်တွေကိုစောစောလုပ်လေရင်းမြန်လှုပ်ရှားနိုင်လာလေပဲဖြစ်ပါလိမ့်မယ်ဒီလိုစက်ကရိယာသုံးပြုပြီးကိုင်ကပြန်လဲတန်ဆွမ်းရေးလုပ်ငန်းစဉ်တွေပြုလုပ်တဲ့စနစ်မှာလူနာကိုစိတ်ပါလက်ပါနဲ့လေ့ကျင့်ရှင်စိတ်ဖြစ်လာအောင်စွဲဆောင်နိုင်ပါတယ်အိယာတွေကမထနိုင်သူတွေမတက်မရက်နိုင်သူတွေဟာအရီကိုဆက်နဲ့စောစောစီးစီးစတင်လေ့ကျင့်ထားပြီးနောက်ပိုင်းမှာလိုကိုမက်နဲ့ဆက်လက်လေ့ကျင့်သွားမယ်ဆိုရင်သူ့ရဲ့ကိုယ်လက်လှုပ်ရှားမှုတွေဟာမြန်မြန်နဲ့ထိထိရောက်ရောက်ပြန်လည်တန်ဆွမ်းလာပါလိမ့်မယ်။လူနာကစိတ်ဓာတ်တက်ကြွစွာနဲ့ပူပေါင်းလေ့ကျင့်မှုအားကောင်းခြင်းဟာလည်းကိုယ်လက်အင်္ဂါပြန်လည်တန်ဆွမ်းရေးလုပ်ငန်းစဉ်တွေမှာအလွန်ပဲအရေးကြီးပါတယ
်။စက်ကရိယာအကူအညီမပါဘဲကိုယ်အင်္ဂါပြန်လည်တန်ဆွမ်းရေးလေ့ကျင့်ခန်းတွေပြုလုပ်တဲ့အခါလူနာရဲ့စိတ်တက်တကြွမှုကိုအပြည့်အဝမရရှိတာကြောင့်ဆွမ်းဆောင်ရည်မြင့်တင်တဲ့နေရာမှာနှောင့်နှေးကြကြမှုတွေရှိခဲ့ပါတယ်။ Robotic Training လို့ခေါ်တဲ့ဆက်ရုပ်နည်းပညာသုံးလေ့ကျင့်ခန်းတွေမှာတော့စိတ်တက်တကြွစေမယ့်နည်းလမ်းတွေကိုထည့်သွင်းအသုံးပြုထားတာကြောင့်စိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာဆွမ်းဆောင်ရည်တွေကိုအချိန်တိုအတွင်းရရှိစေပါတယ်။
Challenge for us in the conventional rehabilitation services.
ကျွန်တော်တို့ပုံမှန်လုပ်နေကြကိရိယာလို့ကိုယ်ရင်းကပြန်လဲတန်ဆွမ်းရည်လေ့ကျင့်ခန်းတွေမှာကြုံတွေ့ရလေရှိတဲ့အခက်အခဲတွေကလူနာစိတ်ပါလက်ပါပူပေါင်းလှုပ်ဆောင်မှုအားနည်းတာပဲဖြစ်ပါတယ်။ဒါကြောင့်ထိထိရောက်ရောက်မလေ့ကျင့်နိုင်တဲ့အခါပြန်လဲကောင်းမွန်မှုအခြေအားကြာတင်တာတဲ့ပူကြသွားပါတယ်။စက်ကရိယာနဲ့ပြုလုပ်တဲ့အခါမှာတော့လူနာဟာစိတ်ဓာတ်တက်ကြွပြီးပူပေါင်းလှုပ်ဆောင်မှုအားကောင်းတဲ့အတွက်ပြန်လဲတန်ဆွမ်းရည်လုပ်ငန်းစဉ်တွေဟာပိုပြီးမြန်ဆန်ကောင်းမွန်လာပါတယ
်။ Robotic Training လို့ခေါ်တဲ့စက်ကရိယာအကူအညီနဲ့လေ့ကျင့်ခန်းပြုလုပ်တဲ့နေရာမှာခြေထောက်လေ့ကျင့်ခန်းနဲ့လက်လေ့ကျင့်ခန်းတွေဆိုပြီးခွဲခြားသတ်မှတ်ထားပါတယ်။
ယောဂအခြေအနေအဆင့်ပေါ်မူတည်ပြီးတတ်မှတ်ထားတဲ့စက္ကရာတွေကိုအသုံးပြရလေရှိတယ်လို့ပြောပါတယ
်ဒီဆက်ကတော့အမျိုးပါဝါဆက်လို့ခေါ်ပါတယ်ဒီဆက်ကတော့အဓိကအားဖြင့်ကတော့လေဖြတ်လေဖြန်းဖြစ်ပြီးွားတဲ့သူတွေလက်လှုပ်ရှားမှုလုံးဝမပြုတ်လုံနိုင်တဲ့သူတွေအတွက်အဓိကအားဖြင့်အသုံးပြုပါတယ်သူကတော့ဆက်ရုပ်လက်ရဲ့အကူအညီနဲ့ပဲပြန်လည်တိုးတက်ကောင်းမွန်အောင်လို့လေ့ကျင့်ပေးတဲ့ဆက်ဖြစ်ပါတယ်သူမှာ game system တွေထည့်သွင်းပေးထားတဲ့အတွက်ကြောင့်မို့လို့လူနာကလေ့ကျင့်ကုသမှုခံယူတဲ့အခါမှာလည်းစိတ်တက်တက်ကြွမှုကိုပိုပြီးတော့ဖြစ်ပေါ်စေနိုင်ပါတယ်ဒီဆက်ကတော့ Amyo Spring ဆက်လို့ခေါ်ပါတယ်ခုနကအာမျိုးပါဝါဆက်နဲ့လေ့ကျင့်ပြီးတဲ့အခါမှာတိုးတက်မှုရှိလာတဲ့အခါမှာဒီအာမျိုးစပရင်ဆက်ကိုအသုံးပြုပြီးတော့ဆက်လက်လေ့ကျင့်လို့ရပါတယ်။သူကတော့ကြွက်သားအားအနည်းငယ်တိုးတက်ပြီးတော့ရှိလာပြီးမဲ့လက်လှုပ်ရှားဖို့လို့အတွက်ခဲရင်နေသေးတဲ့လူနာတွေအတွက်ကိုလိုအပ်တဲ့ weight support တွေပေးပြီးတော့မှတိုးတက်ကောင်းမွန်အောင်လို့ပြန်လည်လေ့ကျင့်ပေးနိုင်တဲ့ဆက်ဖြစ်ပါတယ်။အမျိုးဘုံဆက်ကတော့လက်လှုပ်ရှားဖို့အခက်အခဲရှိတဲ့လူနာတွေအတွက်အဓိကထားပြီးတော့ကုသပေးတာဖြစ်ပါတယ်။သူကတော့ frozen shoulder ဖြစ်ပြီးတော့မှလက်မမြောက်နိုင်တဲ့လူနာတွေလက်မြောက်တဲ့အခါမှာနာကျင်မှုရှိတဲ့လူနာတွေအတွက်အဓိကထားပြီးတော့အသုံးပြုပါတယ်။သူကတော့ဆက်ကလေ့ကျင့်ပေးတာမဟုတ်ဘဲနဲ့လူနာကကိုယ့်ရဲ့ကြွက်သားကိုအသုံးပြုပြီးတော့ကိုယ့်အားကိုယ်ပိုးပြီးတော့ပြန်လည်လေ့ကျင့်ရတဲ့ဆက်ဖြစ်ပါတယ်
။ With this augmented reality system, the patient is controlling the avatar.
ဒီစနစ်မှာလူနာဟာဂိမ်းအုပ်ကိုထိန်းချုပ်ပြီးတော့လှုပ်ရှားလေ့ကျင့်နေရတဲ့အတွက်ကြောင့်စိတ်သက်တက်ကြွပြီးတော့ပျော်ရွှင်လာပါတယ်။သူ့ရဲ့လှုပ်ရှားမှုကိုပြန်လည်မြင်တွေ့ရနေတဲ့အတွက်လည်းလေ့ကျင့်ရတာကိုပိုပြီးစိတ်ဝင်စားလာပါတယ်။ရလတ်ကောင်းကိုအချိန်မြန်မြန်နဲ့ရနိုင်ပါတယ်
။ကိုင်းကပြန်လည်တန်ဆွမ်းရေးလေ့ကျင့်ခန်းတွေကိုစောနိုင်သမျှစောအောင်ပြုလုပ်ပေးဖို့လိုအပ်ပြီး robotic training လို့ခေါ်တဲ့စက္ကရာနည်းပညာတွေကလည်းလူနာရဲ့စိတ်သက်တက်ကြွမှုကိုရရှိစေနိုင်တာကြောင့်စိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာဆွမ်းဆောင်ရည်တွေကိုပိုမိုတိုးတက်ကောင်းမွန်စေမှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဇဝ
ဒေါက်တာတန်ဇော်စီစဉ်တင်ဆက်ပေးနေတဲ့လူထုကျန်းမာရေးအစီအစဉ်ကိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံကြီးလို့နာမွေးလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးငယ်
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary change.
မြန်မာနိုင်ငံကငွေရေးကြီးဈေးကွက်အလုတ်ကိုင်းတဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA American တရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ရခိုင်မြောက်ပိုင်းပြဿနာဟာလူမှုအတိုင်းဝိုင်းနှစ်ရက်ကြာပြိပခအစဉ်ကနေနယ်မြေကျူးကျော်တိမ့်ပိုက်ရေးအစဉ်ကိုရောက်လာခဲ့ပြီဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းဥခင်ကြီးကသုံးသပ်လိုက်ပါတယ်ဒီပြဿနာကိုအကြမ်းဖက်မှုတစ်ခုအဖြစ်ကင်တွယ်အရေးယူဖို့လက်ရှိအစိုးရကနှောက်နှေးနေခဲ့တယ်လို့လည်းဆိုပါတယ်ရခိုင်ပြည်နယ်အတွင်းကပြိပခတွေအကြောင်း VOA မြန်မာပိုင်းရန်ကုန်ရုံးခွဲကိုရောက်နေတဲ့ဒေါက်ခင်မျိုးသက်ကဥခင်ကြီးကိုတွေ့ဆုံမေးမြန်းထားတဲ့အပိုင်းတစ်ကိုဥစွာတင်ဆက်လိုက်ပါတယ်ရှင်
ပထမဆုံးပေါ့နော်အခုမြန်မာနိုင်ငံမှာတက်တလောတခိုင်ပြည်နယ်မှာပြဿနာတွေဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဥခင်ရဲ့ဟိုရေဘူးရအမြင်လေးပေါ့နော်။အဲ့ဒါလေးနည်းနည်းပြောပြပြီးပါဒီရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့
ရခိုင်ပြဿနာကတော့ဟိုစိုးရိမ်ဝေရာအခြေအနေရှိတယ်လို့ဒီလိုဆိုတာပေါ့နော်။ဒီရခိုင်ပြဿနာဖြစ်ခဲ့တာဟိုတမိုင်းဆင်ဆက်ဖြစ်ခဲ့တဲ့ကိစ္စပဲ။အနည်းဆုံးပြောရင်အရင်ဆိုးရလက်ထက်တမိုင်းဥဒင်းစိန်တက်တဲ့တုန်းက2012ခုနှစ်မှာတခါဖြစ်ပါတယ်ခင်ဗျာ။ဟုတ်ကဲ့မင်းနဲ့ဂျုံမတကဖြစ်တဲ့အောက်ဘုံမတကဖြစ်တယ်။အဲ့ဒီတုန်းကဖြစ်တဲ့ဖြစ်စဉ်ကဒီဒေတာထဲမှာရှိနေတဲ့ဘင်္ဂလီနဲ့ဒေတာကန်တိုင်းရင်းသားတခိုင်တိုင်းရင်းသားနဲ့ဖြစ်တဲ့ပြဿနာတက်တက်အခုဒီနေ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ဖြစ်တဲ့ပြဿနာကြတော့ဒီလိုလူမျိုးစုချင်းရံဖြစ်တဲ့ပြဿနာမဟုတ်ဘူး။ဟု
တ်
ကဲ့။ဒါကနိုင်ငံရေးကြီးမားချက်တစ်ခုအတွက်စခန်းသိတိုက်ပွဲနေပြည်တော်တိုက်ပွဲနေမျိုးတစ်ခုကိုသိမ့်ပိုက်လို့ရွေးချင်းနဲ့ဖြစ်လာတဲ့ဟာမျိုးဖြစ်တဲ့ကြောင့်အခုပြဿနာကျခင်ဟိုက်တဲ့ပူလို့ရှုပ်ထွေးတယ်နည်းနည်းတယ
်
တော်တိတိကျကျအနာပလဲချပြီးရှင်းရမှာမျိုးလို့ဒီလိုအကြမ်းဖက်တုံ့တက်ရပါဟုတ်က
ဲ့ပါ အခုနောက်ကျောင်းကိုပြန်မလှည့်ခင်ပေါ့နော်အခုရခိုင်မှာဖြစ်ပွားနေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလက်ရှိအစိုးရရဲ့ကင်တယ်ပုံနဲ့ပတ်သက်ပြီးတော့နော်အတိုက်အခံပုံနဲ့ဘယ်လိုမြင်ပါသလဲလက်ရှိအစိုးရရဲ့လုပ်ငန်းဆောင်ရွက်နေပုံနဲ့
အဲသူကအချိန်တိုင်းဖြစ်ဖို့လိုတာပေါ့နော်ခုမှဖြင့်ဒီ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာဒီနေကြဆောင်ရေစခန်းဌာနချုပ်ပါဝင်ရေစခန်း2ခုပေါင်း3ခုပေါ့3ခုကိုတိုက်လိုက်တဲ့ခါကျတော့တိုက်တိုက်လိုက်ချင်းကျွန်တော်တို့ကဒါကိုတုံးတက်ကြည့်ပါတယ်တိုက်တဲ့ဥစ္စာကသူတနရာစီမှာရှိတဲ့စခန်း3ခုကိုတစ်ချိန်နဲ့တစ်ပြိုင်နဲ့ဟိုစစ်စခန်းနဲ့ပြောရင်တော့အချိန်ငိုက်လူငိုက်ယူတော့ money attack လုပ်တဲ့သဘောဖြစ်တယ်နောက်ဆုတ်သွားတာတို့နော်ဟိုကျွန်တော်တို့ဆက်သွေးနှမ်းချောင်းတွေကိုပံပိုးတာတို့ဒါဒီစစ်စင်စနစ်တည်းဟာတာမန်လူလုပ်တဲ့ဟာမဟုတ်ဘူးစစ်ပညာနဲ့ပတ်သက်ကြွန့်ကျင်တဲ့လူလုပ်တဲ့ဟာလို့ဒီလိုသုံးသပ်တယ်။နောက်တစ်ချက်ကလည်းတရားဝင်ထုတ်ပြန်ချက်တွေကလာတိုက်တဲ့အဖွဲ့တွေရတဲ့။ RSO ကိုအခြေခံတဲ့အကွာမှုမူကြာဟစ်တင်အဖွဲ့ဖြစ်တယ်။ဒါတက်ခိုင်ရေးအဖွဲ့။အဲ့ဒီအဖွဲ့ကိုအထောက်အကူပြုမဲ့ Ranger National Security Committee ဆိုတာနိုင်ငံရေးအဖွဲ့လေးရှိတယ်။ဒီနှစ်ဖွဲ့ပေါင်းပြီးတော့ဒီ2019ကျွန်တော်တင်တဲ့ဩဂုတ29ရက်နေ့မှာထင်ပါတယ်။အာရကန် Ranger Salvation Army ဆိုပြီးတော့ Army တစ်ခုဖွဲ့လိုက်တယ်။ဒါကကျွန်တော်နိုင်ငံမှာရှိခဲ့တဲ့အဖွဲ့စီမျိုးမဟုတ်ဘူး။ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီမှာမွေးတယ်ပါကစ္စတန်မှာတင်တန်း6လတက်တဲ့အချမ်းဖက်တင်တန်းဆော်ဒီနဲ့မကာအိုမှာကြီးပြင်းနေတယ်လို့ဖြစ်တယ်အချမ်းဖက်ဖွဲ့စည်းနေဆက်နွယ်တယ်လို့ပြောတယ်အလားတူပဲဒီစကားကိုတိုက်ပြီးတော့ထွက်ပြေးသွားတဲ့လူတွေကိုကျွန်တော်ဘယ်ဂျီယံမှာခြေဆိုင်တဲ့ ICJ အဖွဲ့ရှိပါတယ်အဲ့ဒီဖွဲ့ရဲ့တွစ်ဆုံမင်းများကမှလည်းသူတို့ကအချမ်းဖက်ဖွဲ့တွေနဲ့ချိတ်ဆက်ပါတယ်လို့ပြောတယ်နောက်တစ်ခါကျွန်တော်ကဘာသွားပြီးတော့တွေ့သေးလဲဆိုတော့ဟိုအချမ်းဖက်တမတူရဲ့ဖွင့်ရဝန်ခံချက်ဆိုတာလေးကျွန်တော်ဖတ်လိုက်ရတယ်ဒါတူကဒီအရှိလက်ဘက်မှာရှိတဲ့အကြမ်းဖက်အဖွဲ့စီကအဖွဲ့ဝင်ပြောဖြစ်တယ်။ကိုဘက်မှာကတော့ဒီအရှိလက်ဘက်ဒေသမှာ ISIS ကမီးလို့ထိုင်လို့မရတော့ဘူး။ရုရှားတို့အမေရိကန်တို့ကတိုက်တော့သူတို့ဘက်ပြိုကွဲနေတယ်။ရှစ်တောင်အရှောက်ကိုခြေကုပ်အသစ်ယူတယ
်။
ဆိုတော့ဒီဖိလစ်ပိုင်တောင်ပိုင
်း
ကျွန်းတီဒေသကိုရောကြတယ်။အဲ့တော့ဗမာပြိုလဲသူတို့ဘက်ဖြစ်တယ်။ဆိုတော့ဒါတွေဆက်ဆက်လိုက်တဲ့ခါကျတော့ terrorist ဖြစ်တယ်။အကြမ်းဖက်ဖြစ်တယ်။ဒါလို့ချက်ချင်းကျွန်တော်တို့ကအကြမ်းဖက်ဥပဒေရတယ်တီစဲဥပဒေဖြစ်နေတယ်။2014ခုနှစ်ဇူလိုင်လ4ရက်နေ့ကပြန်တော့အဲ့ဒါနဲ့အရေးယူပေးပါလို့ပြောတာကိုးလာကြသွားတယ်ခင်ဗျာနောက်ကြတယ်အဲ့တော့တုံ့ပြန်ချက်တရားနေတယ်လို့ကျွန်တော်ဒီလိုမြင်တယ
်
နောက်ဒုတိယဘလို့သုံးတတ်တယ်ဆိုတဲ့အခါကျတော့မြေပြင်အခြေအနေကိုလက်ရှိအခြေအနေကိုကြားကြနာနာသိဖို့လိုတယ်လို့ကျွန်တော်ဒီလိုသုံးတတ်ပါတယ
်
နောက်တတိယအချက်ကနိုင်ငံတော်အရေးနဲ့ပတ်သက်လာရင်ကိုပါတီဟိုးမို့ကိုလူမျိုးဟိုးမို့ကောင်းမွန်တဲ့အကြံမျိုးဆိုလက်ခံသင့်တယ
်
ဆိုဒီလိုလက်မခံခဲ့လို့ဒါရီယာနောက်ကြတော့ကျွန်တော်ခုမှစူးစမ်းမှုလို့ဖြစ်တယ်
ဟုတ်ကဲ့
အဓိကတော့ဒီသုံးချက်ပါခင်ဗျာ
သုံးချက်ဟုတ်ကဲ့ဒီဟာဟိုလုံးပေါ့နော်အတိုက်ခံပါတီအနေနဲ့မြင်တာပေါ့နော
်
လက်ရှိပါတီရဲ့လုပ်ငန်းဆောင်ရွက်နေပုံ
ဟုတ်ကဲ့
ဟိုအချိုးမကျဘူးလို့မြင်တာပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုထောက်ပြရင်တော့အများကြီးပေါ့ဒီသုံးချက်တော့အဓိကထောက်ပြ
အဓိကပေါ့နော်
ဟုတ်ကဲ့ပါဗျာ
ဟုတ်ကဲ့ကျွန်မနောက်ကြောင်းပြန်ပြီးတော့မေးရမယ်ဆိုရင်အခုလူမျိုးပြဿနာတွေစဖြစ်လာတာဟို1982ခုနှစ်ဒီဘင်္ဂလားဒေ့ရှ်လူမျိုးရေးတိုက်ပွဲဟိုလုပ်ရတယ်ပြီးတော့ဒီမြန်မာနိုင်ငံထဲကိုစိတ်ဝင်လာတယ်ဆိုတော့နိုင်ငံထဲဝင်လာတယ
်
ဝင်လာတဲ့အခါမှာနော်အဲ့တုန်းကဆိုလို့ရှိရင်ဟို၅သိန်းဝန်းကျင်ရှိရပေါ့နော် half million လို့ပြောပါတယ်နော်အဲ့လိုမျိုးဝင်လာတဲ့အချိန်တွေကိုပြန်ပြီးတော့မပို့နိုင်ခဲ့ဘူးနောက်ကြတော့ငကားမင်းစစ်စင်ရေးနေတယ်ခင်ဗျာပြီးတော့လည်းငကားမင်းစစ်စင်ရေးနဲ့အတူတူဟိုလူကဒီဘင်္ဂလားဒေ့ရှ်ဘက်ကိုဖြတ်ပြေးတယ်ဖြတ်ပြေးပြီးတော့နောက်တစ်ခါအဲ့ဒီဥစ္စာတွေကလည်းနောက်3လလောက်ကြာတဲ့အခါမှာ
ခ
င်းတာစီမံခြင်းနဲ့ပြန်ပြီးလက်ခံရတယ်။ဆိုတော့ကျွန်မဆိုလိုချင်တာကကြီးလိုက်လို့ရှင်နော်အရင်အစိုးရဆစ်အစိုးရလို့ဟိုတကဘာလုံးကနိုင်ငံတကာကတတ်မှတ်ထားပါတယ်။
ဟုတ်ကဲ့ပါ။
ဒီဆစ်အစိုးရလူခွင့်ရေးချုပ်ပေါက်တယ်နော်အဲ့လိုမျိုးတွေမှာဆိုတော့အဲ့ဒီမျိုးအခြေအနေမျိုးမှာဒီဘောနော်ဒီလိုမျိုးနိုင်ငံတဲကိုတခြားတစ်ဖက်နိုင်ငံလူတွေဆင့်ဝင်လာတာတည်ရမယ်ဘာမကကွယ်နိုင်ရဲ့ပေါ့နော်။ဆိုတော့အခုကအစိုးရကဒီမိုကရေစီဟိုအစိုးရပေါ့နော်ဒေါ်ဆန်းစုကြည်ဆိုတဲ့နိုင်ငံတရားတည်ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီလူတွေကိုပြန်ထုတ်ဖို့အတွက်ဘာကြောင့်များအခက်အခဲတွေဖြစ်နေလဲလို့ဥက္ကဋ္ဌနေနဲ့တုံ့တက်ပါတယ်အ
ဲ့တော့နည်းနည်းလေးဒါလေးကတော့ဟိုကြေကြပြားပြောမှရမှာပေါ့နော်ဟု
တ်ကဲ့ပ
ါဒီပြဿနာတွေလွတ်တော်မှလည်းကျွန်တော်ကြားပါတယ်ရခိုင်ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အခါမှာဒီပြဿနာအရင်အစိုးရဆက်ဆက်ကရှိခဲ့တဲ့ကြွေးကိုလက်ခံခဲ့ရတယ်အရင်အစိုးရဆက်ဆက်ကဘာမှမလုပ်ဘူးဆိုတဲ့ဟာမျိုးနဲ့ခက်ဆက်ချင်းပြောတာပေါ့နော်အဲ့တော့ဒီနေရာမှာကျွန်တော်ကဟိုနည်းနည်းလေးပြောချင်တာကနံပါတ်1ကဒီလိုလူတွေအများအပြားတိတ်ဝင်လာခြင်းအကြောင်းရဲ့နံပါတ်1အချက်ကကျွန်တော်သူများကြုံဖြစ်ခဲ့လို့ပဲကျွန်တော်အချုပ်ကြအားလားဆိုရှုံးလို့ပဲဟိုဝန်ထမ်းတွေအချင်းပြက်လို့ဘာလို့ညာလို့ဆိုတာကပေးဖွဲတဲ့အကြောင်းရတယ်နော်ဘာကြောင့်လဲဆိုတော့တမိုင်းကိုပြန်ကြည့်လို့ရှိရင်လေ1824မှာအင်္ဂလိပ်မှာပထမဆက်ပွဲဖြစ်တဲ့ကျွန်တော်ရခိုင်ကြသွားတယ်ဒါသိပြီးသားပါရန်ကုန်စာရုံးနဲ့စစ်ပြေငိမ့်နေရခိုင်ကြတဲ့တင်းတိုင်ကြတယ် ဲ့တော့ဒီဘက်မှာရှိတဲ့ layer လုပ်ငန်းတွေအတွက် colony British ဆိုရကလုပ်သားတွေခေါ်သွင်းတယ
်။
သွင်းနာမှာဒီ British India Stream Navigation Company ဘာလို့ဖွဲ့ပြီးကြားသွင်းတော့အထက်ကများများစားသားဝင်လာတာကျွန်တော်ကြုံဖြစ်ခဲ့ရတယ်။ချုပ်ချာအနာဆုံးရှုံးလို့
အဲ့ဒါဟိုအရင်ခေတ်ပေါ့ British ခေတ်ကျွန်မပြောတာနောက်ပိုင်း80ခုနှစ်ပေါ့နော်ဒီမှာဆက်ဆိုးအုပ်ချုပ်နေပြီးလွတ်လပ်ရခဲ့တာလဲကြာပြီပေါ့နော်ဒီလိုအချိန်တွေမှာစိတ်ဝင်လာတဲ့ပြဿနာအ
ဲ့တော့ဘုမကာကွယ်ဘူးလားပေါ့
ကာကွယ်ဖို့အတွက်ဟိုပြက်ကွက်
ဟုတ်ပါရှင်ပေါ့နော
်အဲ့တော့ကတော့ထားပါတော့အဲ့တော့ဆက်ဆိုး
တယ်ကဲနည်းနည်းထားထားကြလိုက်ပေါ့အဲ့တော့
အခုပြဿနာဖြစ်နေတာဒီလူတွေဝင်လာတာဒီပြဿနာရဲ့အဓိကဟုတ
်
ဆိုတော့ဘာကြောင့်များမကာကွယ်နိုင်ရလဲအဲ့ဘာဖြစ်လို့လဲဆိုတော့အဲ့နောက်ပိုင်းမှာလဲပေါ့နော်ဦးခင်ကြီးအနေနဲ့ဝန်ကြီးအနေနဲ့ပဲဒီနော်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်မှာကိုယ်ရင်စီမံဆောင်ရွက်ခဲ့တာလည်းရှိပါတယ
်
ဆိုတော့ဒီအချိန်မျိုးမှာဘာကြောင့်များမကာကွယ်နိုင်ရတာပါလဲ
ဆိုတော့ခုနနံပါတ်1ကတော့တကယ်ကိုလူကြီးရဲ့ပောက်ကွက်မှုလို့များနေတယ်နော်ကျွန်တော်တို့အရင်30လောက်သိပြီးတော့40လောက်လူကြီးရဲ့နေပါများနေတဲ့နိုင်ငံနဲ့နေတဲ့ပြင်းဆက်နေရတာကွာအကြောင်းတစ်ချက်ပေါ့ဘလို့ဖြစ်သူကစိတ်ဝင်မှုတွေလုံးပါပဲဒါတစ်ပေါ့ရှီလျားတဲ့နေဆက်ကိုကျွန်တော်တို့ကားတဲ့ခါမှာဒနာစွမ်းအားလို့လူမျိုးစွမ်းအားလို့အပြည့်ဝလိုပါတယ်တော့ဒါလည်းကျွန်တော်ဖွေပြစားနိုင်ငံတွေတော့ပြည့်ပြည့်စုံစုံထိနိုင်သိနိုင်မယ်လို့ပြောလို့မရပါဘူးဟိုကျွန်တော်တို့နဘာတာနာယကအစိုးရတက်တူကဒီလိုဖြစ်ခဲ့ဘူးလို့ပေါ့နော်ဘလို့ကားခဲ့လဲဆိုတော့အဲ့ဒီအနောက်ဘက်နယ်မြေကိုအဆင့်60နဲ့ကားခဲ့တာရှိတယ်ဒါကျွန်တော်ကျွန်တော်ပြောပြတာတစ်ကလူတိုင်းကားအဲ့တော့ဗာလဲဆိုတော့ဒီနေရာမှာလစ်တဲ့နေရာတွေမှာအခြားနိုင်ငံသားတွေဝင်လာမှာဆိုရွာတွေတည်ပေးတာနတ်တလာကြောင့်24ရက်တည်ပေးခဲ့တာဒါတည်းဒုတိယတိုင်းကလုံကျွေးတိုင်းပဲအဲ့ဒါကကျွန်တော်နတ်ဆကလို့ခေါ်တဲ့ဟိုအဖွဲ့စီသိပါတယ်နော်ဟိုတက်ကရဲကတ်စတာရဲ့လဘကရဲ့ပေါင်းတဲ့အဖွဲ့ဒါအောက်လျှောက်ဒီနတ်ပြစ်တလျှောက်နေမျိုး၈ခု25ခုဒါကာခဲ့တာရှိတယ်တတိယကာဝေးတိုင်းရင်းတော့တိုင်ရင်သုံးရင်းပဲရှိတယ်အခုစစ်စင်ကုန်းဌာနချုပ်သုံးခုဆိုတိုင်ရင်ပေါင်းအများကြီးပဲပါကားခဲ့တာရှိတယ်စတုတ္ထကတဘောဝဒရိုင်းလူလူဒရိုင်း168မိုင်ကိုကျွန်တော်ကားခဲ့တာအခု52မိုင်လောက်ပြေးတယ်အဲ့လိုကားခဲ့တာရှိတယ်နောက်တစ်ဖက်ကလည်းဒီလိုပဲ1980မြန်မာနိုင်ငံသားဥပဒေလိုခါပြီးတော့စီစစ်ခဲ့တာလည်းရှိတယ်ဆိုတော့ဝင်းတာတဲ့အထဲမှာရှိတဲ့ပေါက်ဖွားလို့လုံးဝပုံများတယ်အထဲမှာရှိတဲ့လူပေါက်ဖွားလို့ပုံများတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံသားစီစစ်ရေးနဲ့စစ်တဲ့လုပ်ငန်းတွေကလုတ်တော်လေးပဲဒီကအာတာတာဖြစ်တယ်ရက်နေတယ်ဆိုတော့သူတို့ထွက်ပေါက်ပေးဖို့နည်းနည်းခက်နေတာဒီလူတွေကနိုင်ငံသားအဖြစ်ရသွားတယ်ဆိုရင်တော့နေရာတွေပြန့်သွားတာရှိတယ်အခုနိုင်ငံသားအဖြစ်အစ်စ်မခံတဲ့အတွက်ကြောင့်တို့တို့ကသိဆက်လို့လို့မရဘူးဖြစ်နေ
ဆက်ဆက်ဥခင်ပြောတာဆိုရင်ထပ်ပေါက်ပေးဖို့ကခင်လဲဆိုဘယ်လိုထပ်ပေါက်မျိုးတွေများပေးဖို့အတွက
်နိုင်ငံသားအဖြစ်သူအစ်စ်စစ်ခံတယ်သူတတ်မှတ်တဲ့ criteria ပြည်တယ်နိုင်ငံသားဖြစ်တယ်ဆိုရင်တော့နိုင်ငံသားတက်ပြီး right ရှိတာပေါ့နော
်ဟ
လာ freedom of movement တွေရှိတယ
်အ
စတဲ့ဖြင့်အဲသူဟိုရည်ကြီးရမျက်မြူအခြားနိုင်ငံတွေသွားတဲ့ခါလဲဒီနိုင်ငံသားစစ်တပ်ပြမှာဟိုကလက်ခံပါပေါ့ဒီလို chance တွေကဆုံးတယ်တော့ဖြစ်တာအဲ့တော့ဒီမှာလာပြီးအိုင်လို့ဖြစ်နေဟုတ်ကဲ့
ကျွန်မအဲ့အချက်ချင်းတွေပြောပြပေး
ကောင်းပါပြီခင်ဗျအဲ့တော့ तू ကအတိတ်ကတော့အချက်တစ်ချက်ရှိတာပေါ့ဟုတ
်ကဲ့
တိတ်ကဒီနိုင်ငံသားစီစီရေးလုပ်ငန်းဟာအခြားအဆောက်အဦတို့ဘာလို့ညာလို့လို့ပတ်စံချိတိုင်းလုပ်လို့ရတဲ့ခါမျိုးဟုတ်ကဲ့ तू step by step လုပ်ရတယ်ခင်ဗျဒီဘင်္ဂလီတယောက်ကနိုင်ငံသားစီစီရေးလုပ်ချင်တယ်ဆိုရင်မြို့နယ်အစီအရင်တွေစပြီး तू စစ်ခံရတယ်ဥပဒေကျွန်တော်10မြို့နယ်တိုင်းစစ်တပ်ကမလဲသူတို့ဘင်္ဂလီကိုစလဲပါတယ်ရခိုင်ကိုစလဲပါတယ်အဲ့ဒါကသူတို့သက်ဆိုင်အဖွဲ့အစည်းကစိတ်ကြိုက်ရွေးပေးတယ်လို့ကျန်တဲ့ကတော့အစိုးရမူတာလေးပါတော့အဲ့ဒီကနေပြီးတော့ pass ဖြစ်တော့မှကျွန်တော်တိုင်းကိုတင်တယ်တိုင်းမှာလည်းဒီလိုဖွဲ့နေစစ်တယ်ပြီးလို့ရှိရင်ကျွန်တော်ကဘဟုတင်ရတယ်ဘဟုမှာ၅ဦးဖွဲ့ပေါ့လာဘကဝန်ကြီးကဥထပါနိုင်ငံရေးဝန်ကြီးပြည်ရေးဝန်ကြီးကာဝေးဝန်ကြီ
း
ဒီလိုပါပါတယ်အဲ့တော့နိုင်ငံတကာအမြင်ကာဝေးအမြင်ဥပဒေကြောင်းအမြင်ဒီလိုအမြင်တွေပေါင်းဖွဲ့လာပါအဲ့ဒီဖွဲ့ကဆုံးဖြတ်ပါတယ
်
ပြီးအဲ့ဒီဖွဲ့ကဟို cabinet meeting ကိုတင်ရပါတယ်အဲ့တော့တလတစ်ခါသူကဆုံးဖြတ်တယ
်
ပြန်ချပြီးတဲ့အခါမှာမကျင်းတဲ့လူကထပ်ပြီးတော့သူကအယူခံဝင်ရတယ်ဟု
တ်ကဲ့အ
ဲ့တော့အယူခံဝင်တဲ့ခါကျရင်တော့သူကကျွန်တော်ပုံမှန် concept တွေရအစိုးရဖွဲ့ရဲ့အဆုံးဖြတ်တာအတီးပေါ့ process ကနည်းနည်းကြဟုတ
်ကဲ
့ပြန်ဆင်းလာဒီလူတွေကစံသစ္စာကျင်းဆိုးရတယ် process ရနည်းနည်း
ကြဖြစ်ခင်
လူဝင်မှုကြီးကြပ်ရေးဝန်ကြီးဟာဥခင်ကြီးနဲ့တွေ့ဆုံမိမဲ့မေးမြန်းခန်းအပိုင်းတွေကိုနောက်သတင်းပတ်မှဆက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်။မြန်မာရေးသုံးသပ်ချက်တွေကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုကြာသပတေးနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်။အားကစားသတင်းလွှာကိုမထုတ်လွှင့်ခင်မှာတော့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်။
ခံပြီးမြောက်ပိုင်းမှာဖြစ်နေတဲ့ကျန်းဖက်ပရိပခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ရခိုင်ပရိပခါနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြေမြလူရဲတော်ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဓာတ်ရိုက်လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမြေမြလူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းဖုန်းနံပါတ်က2323822994ဖြစ်ပြီးတော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ Facebook မှာဒီ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲ့ဒီမှာ message ပို့ထားလို့လည်းရပါတယ်။ပါဝင်ဆွနိမြန်မြန်ကြမဲ့တော်ရရှင်တွေကိုကြည့်ကြပါရခင
်ဗျာ VOA American တရက်တရက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရရှင်လာမယ့်စနေညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုနောက်ဆုံးတက်နေသေးတဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရအောင်ပါတဲ့ရင်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင
်ဒီမှာပါကျွန်တော်ညနေမှာ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရာဇဝတ်ရဲ့အကောင်းဆုံးလက်ဝဲပွဲလို့ခေါ်နေကြတဲ့လက်ဝဲပွဲမှာတော့ American က Floyd Mayweather ကအနိုင်ရပြီးတော့ပွဲ50ဇက်တိုက်ရှုံးပွဲမရှိစံချိန်သစ်တင်လိုက်ပါတယ်အင်္ဂလန်အသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့တိုက်စစ်မှုဝိန်းရူနီလက်ရွေးစင်အသင်းကနေအနားယူလိုက်ပါပြီဒေါ့တမန်အသင်းကပြင်သစ်တိုက်စစ်မှုဒမ်ဘီလီကိုဘာစလိုနာကယူရို105သန်းနဲ့ဝယ်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုထည့်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံလာစ်ဗေးဂတ်မြို့မှာစနေနေ့ကကျင်းပခဲ့တဲ့လက်ဝဲပွဲမှာတော့အမေရိကန်က Floyd Mayweather နဲ့ Ireland ကကိုကံပညာဆုံး Champion Conor McGregor တို့ထိုးသက်ခဲ့ကြပါတယ်။ပွဲမတိုင်ခင်ကနှစ်ယောက်လုံးတစ်ယောက်နဲ့တစ်ယောက်အလဲထိုးမယ်ဆိုပြီးတော့စကားတွေလည်းစစ်ထိုးခဲ့ကြပါတယ်။ဒါပေမဲ့တကယ်တမ်းပွဲကစားတဲ့အချိန်မှာတော့ McGregor ဟာစောပိုင်း3ကြိမ်မှာ Mayweather ကိုလင်းလင်းမြန်းမြန်းထိုးပြီးအသာစီးရခဲ့ပေမဲ့နောက်ပိုင်းမှာတဖြည်းဖြည်းလက်ကျလာပြီးတော့နောက်ပိုင်းမှာတော့ခန်းစစ်ကောင်းတဲ့ Mayweather ကအသာစီးပြန်ရပြီးတော့ဆဲကြီးမှာတိုင်ပွဲရက်နဲ့အနိုင်ရခဲ့ပါတယ်။ဒါကြောင့်မေဝဲသားဟာအရင်က Rocky Marciano 49ပွဲနိုင်ပြီးရှုံးပွဲမရှိတင်ထားတဲ့စံချိန်ကိုချိုးပြီးတော့ပွဲ50ဇက်တိုက်ရှုံးပွဲမရှိတဲ့စံချိန်တစ်ကိုတင်လိုက်ပါတယ်။မေဝဲသားကတော့ McGregor ဟာသူထင်ထားတာထက်အများကြီးပိုကောင်းကြောင်းဒါပေမဲ့ဒီပွဲမှာတော့သူကပိုကောင်းခဲ့တယ်လို့ပွဲပြီးမှပြောပါတယ်။ဒါပြင်သူ့အနေနဲ့ဒီပွဲအပြီးမှာလက်ဝဲပွဲကနေလုံးဝအနားယူပြီးလို့ပြောပါတယ်။မေဝဲသားဟာဒီပွဲအနိုင်ရတဲ့အတွက်စုချင်းငွေအဖြစ်အမေရိကန်ဒေါ်လာတန်း100ကနေ900ကြာရနိုင်တယ်လို့လဲသတင်းတွေကဖော်ပြကြပါတယ်ဘောလုံးသတင်းတွေမှာတော့အင်္ဂလန်အတွက်ဂိုးအများဆုံးသွင်းပေးထားတဲ့တိုက်စစ်မှုဝိန်းရူနီဟာလက်ရွေးစင်အသင်းကနေအနားယူပြီးလို့ကြေညာလိုက်ပါတယ်အင်္ဂလန်သင်းအတွက်အရွေးခံတိုင်းသူ့အနေနဲ့အမြဲဂုဏ်ယူခဲ့ရကြောင်းဒါပေမဲ့အခုချိန်ကအင်္ဂလန်ကနေအနားယူဖို့အကောင်းဆုံးအချိန်ဖြစ်တယ်လို့ရူနီကပြောပါတယ်။ဝိန်းရူနီအနားယူသွားတာနဲ့ပတ်သက်ပြီးတော့လက်ရှိအင်္ဂလန်နီးပြ Gareth Southgate ကတော့
I think a good moment to recognize what an outstanding player he's been for England. You know, I see some debate around is he a legend and is or isn't he well if you're the
သူဟာအင်္ဂလန်အသင်းအတွက်ဘလောက်ထိတန်ဖိုးရှိတဲ့ကစားသမားဆိုတာကိုအမှတ်ရဖို့အကောင်းဆုံးအချိန်မှာသူဟာအင်္ဂလန်အတွက်ကစားတိုင်းအမြဲတမ်းဂုဏ်ယူလေးရှိပြီးတော့အကောင်းဆုံးကစားနိုင်ခဲ့တဲ့သူပါဒီဆုံးဖြတ်ချက်ကသူ့အတွက်ခက်မယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လို့သူ့အနေနဲ့လေရွေးစင်အသင်းအတွက်အကောင်းဆုံးလုပ်ပေးခဲ့တာနဲ့ပတ်သက်ပြီးတော့အားလုံးကဂုဏ်ယူရဲဆိုတာကိုကျွန်တော်သူ့ကိုပြောခဲ့ပါတယ
်ဝိန်းရူနီဟာ2003ခုနှစ်ကဩစတြေးလျနဲ့ပွဲမှာအင်္ဂလန်အတွက်ပထမဆုံးပွဲဥဒ္ဒါကစားခဲ့တာဖြစ်ပြီးအင်္ဂလန်အတွက်စုစုပေါင်း119ပွဲကစားပြီးတော့53ဂိုးနဲ့ဂိုးအများဆုံးသွင်းသူဖြစ်စံချိန်တင်ထားတာဖြစ်ပါတယ်။ရူနီဟာနိုင်ငံကပြိုင်ပွဲတွေမှာအင်္ဂလန်အတွက်ကမ္ဘာဖလား3ချိန်နဲ့ဥရောပဖလား3ချိန်ကိုဝင်ကစားပေးခဲ့ပါတယ်ခင်ဗျာ။ Manchester United အသင်းက Sweden Tyson Moose လက်ထက် Ibrahimovic ကိုတစ်နှစ်စာချုပ်ထပ်ချုပ်လိုက်ပါတယ်။Ibrahimovic ကလည်းသူစခဲ့တဲ့ဇလန်းကိုအဆုံးသတ်ဖို့ပြန်လာမှာဖြစ်ကြောင်း မယူသင်းမှာဆက်နေသွားဖို့အသင်းဘက်ကရောသူ့ဘက်ကရောဆန္ဒရှိပြီးသူ့အနေနဲ့အကောင်းဆုံးအနေထားနဲ့ပြန်ကစားနိုင်ဖို့အပြင်းထန်ချိုးပန်းနေပါတယ်ဆိုပြီးတော့ပြောပါတယ်မီဂန်ကကျောနံပါတ်9ဝစ်စင်နဲ့အီရမိုဗစ်ချ်အခုတစ်ချိန်မှာတော့နံပါတ်10ဝစ်စင်မှာဖြစ်တယ်လို့ပြောပါတယ်အသက်35နှစ်ရှိဖြစ်တဲ့အီရမိုဗစ်ချ်ဟာမီဂန်ဘောလုံးရာသီကယူရိုပါလိဂ်ပွဲစဉ်မှာဒုတိယရသွားခဲ့တာဖြစ်ပြီးတော့မနေ့ကဘောလုံးရာသီအတွင်းမန်ယူအတွက်46ပွဲမှာ28ဂိုးသွင်းပေးခဲ့ပါတယ်ခင်ဗျာဘတ်လိုနာအသင်းကတော့ဂျာမနီနိုင်ငံဒေါ့တ်မန့်အသင်းမှာကစားနေတဲ့ပြင်သစ်တိုက်စင်မှုဒမ်ဘေလေကိုယူရို105သန်းပေးပြီး9နှစ်စာချုပ်ချုပ်လိုက်တယ်လို့ကြေညာလိုက်ပါတယ်။ဒမ်ဘေလေကိုခေါ်လိုက်တာနဲ့ပတ်သက်ပြီးတော့ဘတ်လိုနာနီးပြဗယ်ဗာဒေကတော့
Es un jugador que nos garantiza profundidad.
သူကရန်ကောင်းတဲ့ကစားသမားတစ်ယောက်ပါ။မနစ်ကသူဒေါ့မန့်ကိုပြောင်းသွားတော့ဘာစီလိုနာအသင်းအပါအဝင်အခြားအသင်းတွေကလည်းသူ့ရဲ့အခြေအနေကိုစောင့်ကြည့်ခဲ့ပါတယ်။ဒီနေ့တော့သူဒေါ့မန့်မှာအဆင့်ဘလောက်ရှိနေပြီလဲဆိုတာကိုပြသခဲ့ပြီးတော့ကျွန်တော်တို့ကလည်းသူ့ကိုရမ်းမျှော်လင့်ထားပါတယ်။သူ့ဘက်ကလည်းအသင်းအတွက်အကောင်းဆုံးနေလုပ်ပေးနိုင်မယ်လို့မျှော်လင့်ပါတယ်
။ဘာစလိုနာအသင်းဟာ PSG ကိုပြောင်းသွားတဲ့နေရာမှာအစားထိုးဖို့အတွက်ကြိုးပမ်းနေတာဖြစ်ပြီးတော့ Liverpool က Brazil Queen နဲ့ Lucutinho ကိုခေါ်ယူဖို့လည်းအသေးအတန်ကြိုးပမ်းနေတာဖြစ်ပါတယ်ခင်ဗျာ။ဇာတ်ထဲမှာပဲဘာစလိုနာကနေမာကိုစားချုပ်ဖောက်ဖျက်တယ်ဆိုပြီးတရားစွဲလိုက်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကအသင်းပေါ်မှာသစ္စာရှိလို့ဆိုပြီးပေးထားတဲ့အပိုစုကြီးယူရို၈သန်းခွဲကိုပြန်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီပေါ်မှာနေမာကတော့ပြန်ပြီးတော့တရားစွဲသွားမယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာ။ Tennis သတင်းတွေမှာတော့ဗြိတိန်နိုင်ငံကကမ္ဘာအဆင့်နှစ် Tennis ကစားသမား Andy Murray ဟာတင်းပစုံဒဏ်ရာကြောင့် American Open ပြိုင်ပွဲမှာမပြိုင်နိုင်တော့ပဲပြိုင်ပွဲကနေထွက်လိုက်ပြီဖြစ်ပါတယ်ခင်ဗျာ
Guadalupe Formula 1 Car Mount Champion Michael Schumacher ရဲ့ပြတိုက်ကို2018မှာဖွင့်လှစ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ် Formula 1ကမ္ဘာ Champion 9ကြိမ်ဖြစ်ဖူးတဲ့ Michael Schumacher ရခဲ့တဲ့ Super Lar တွေပြိုင်ကားမောင်းဝတ်စုံတွေတခြားအထိမ်းအမှတ်ပစ္စည်းတွေအပြင်သူငငယ်ကလေးကသုံးခဲ့တဲ့ပစ္စည်းတွေကနေသူနောက်ဆုံးသုံးခဲ့တဲ့ Mercedes Formula 1 ကားအထိပြသသွားမှာဖြစ်ပါတယ်။ Michael Schumacher ဟာ2013ခုနှစ်ကပြင်သစ်နိုင်ငံမှာနှင်းလျှောစီးရင်နဲ့ဥကောက်မှာပြင်းထန်စွာဒဏ်ရာရသွားခဲ့တာဖြစ်ပါတယ်။အဲ့ဒီချိန်ကစပြီးတော့သူ့ကိုလူမြင်ကွင်းမှာမတွေ့ရတော့ပဲဆွစ်ဇာလန်နိုင်ငံကသူ့ရဲ့နေအိမ်မှာမိသားစုကအနီးကပ်ပြုစုဆောင်ရှောက်နေတာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်စုစည်းတင်ပြပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ 32.50 တို့ကနေနားဆင်နိုင်ပါတယ်။အခုပုတ်ထူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြပေးပါဦးမယ်ရှင်။
ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းကအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူခမန်းကြီး 18,000 လောက်ရှိနေပြီလို့နိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရှာဖွေဖို့ခက်ခဲလာတဲ့ဒေသမှာတောင်းတနေသူတွေရှိနေသေးပြီးနောက်ထပ်လည်းအများအပြားထပ်ရောက်လာဦးမယ်အနေအထားရှိတယ်လို့လည်း IOM ကပြောဆိုထားပါတယ်။မြောက်ကိုရီးယားဘက်ကပေတင်းတပ်ဒုံးကျည်တစ်စင်းကိုဆန့်တက်ခဲ့ပြီးနောက်မှာတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုကင်တွယ်တာမှာဆွေးနွေးပြောဆိုမှုနဲ့မဖြေရှင်းနိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘက်က25နှစ်တိုင်တိုင်မြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုခဲ့ပြီးနောက်တောင်းသမျှငွေလည်းပေးခဲ့ပြီးဆွေးနွေးပြောဆိုမှုနဲ့မဖြေရှင်းနိုင်ဘူးလို့သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာဒီကနေ့ဗုဒ္ဓဦးနေ့မနက်ပိုင်းမှာရှင်းတာခဲ့တာဖြစ်ပါတယ်။နောက်အမေရိကန်ရေတပ်ကလည်းကာကွယ်ရေးစနစ်ကိုစမ်းသပ်မှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့ဒီကနေ့ဗုဒ္ဓဦးနေ့မှာဟာဝိုင်ကမ်းလွန်မှာတာလတ်ပြည့်ပေတင်းဒုံးကျည်တစ်စင်းကိုအောင်အောင်မြင်မြင်ပစ်ချခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပေတင်းတပ်ဒုံးကျည်စမ်းသပ်မှုအပြီးမှာအခုလိုစမ်းသပ်ခဲ့တာဖြစ်ပါတယ်။ဟာရီကိန်းမုန်တိုင်းဝင်ပြီးနောက်ဆက်တွဲအနေနဲ့မကြုံစဘူးမိုးဆက်တိုက်ရွာသွန်းခဲ့တာကြောင့်အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့ကကူညီကယ်ဆယ်ရေးအဖွဲ့တွေဟာတောင်းတန်ချီတဲ့ရေဘေးတင့်သူတွေကိုကူညီရေးမှာအခက်တွေ့နေပါတယ်။လက်ရှိမှာလူ3000နီးပါးလောက်အတွက်ယာယီနေရာထိုင်ခင်းချထားပေးထားတဲ့အကြောင်းကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။မုန်တိုင်းဟာအခုအခါမှာတော့ Texas ပြည်နယ်နဲ့ကပ်ရဲ့ Louisiana ပြည်နယ်တဲ့ကိုဝင်ရောက်သွားပြီဖြစ်ပါတယ်ရှင်။
ဗုဒ္ဓဦးနေညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီကဲလ်ဒူဗင်စကီဖြစ်ပါတယ်ရှင်။မနက်ဖန်ကြာသပတေးနေ့မနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖန်းယူနိုင်နိုင်ကြပါတယ်။အဲ့ဒီအစီအစဉ်တွေမှာဥကြောဆန်သားရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခေါညိုပါရှင်။
This program has come to you from the Voice of America, Washington.